Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်ဖေဖော်ဝါရီလ20ရက်တနင်္လာနေ့မနက်ဖြန် VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ32 40နဲ့ 49 တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါအခုမနေ့အစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာနံနက်ခင်ဗျာကျွန်တော်ဆက်မိုးပြီပါ။ဒီမနေ့ကြားရမယ့်အထက်မှာထူးခြားတဲ့သတင်းတွေကတော့အမေရိကန်သမ္မတကအမျိုးသားလူညုံ၏အကြံပေးရာထူးခန့်ဖို့အတွက်ယူရထားသူ၄ဦးကိုတနင်္ဂနွေနေ့မှာတွေ့ဆုံမေးမြန်းပြောဆိုမှုတွေပြုလုပ်နေပါတယ်။မြန်မာနိုင်ငံရဲ့လူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးစုံစမ်းရေးမှူးရန်ဟီလီဟာအိနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုဒီကနေ့ရောက်ရှိလာမှာဖြစ်ပါတယ်။ဒီလိုသတင်းတွေနဲ့တူထူးခြားတဲ့သတင်းတွေကိုမတ်အင်ဂျင်နိုင်နဲ့တူတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ။
ကုမနက်ကနားဆင်ရမယ့်အစီအစဉ်တွေကတော့အမေရိကန်ကဖိုဝင်းနဲ့မြန်မာနိုင်ငံကမော်လမြိုင်မြို့နှစ်မြို့ကချစ်ကြည်ရေးအဖြစ်အပြန်အလှန်ကြောင်းသားဖလှယ်ရေးအစီအစဉ်နဲ့မြန်မာကိုယ်စားလှယ်6ဦးသတင်းနှစ်ပတ်ကြာလေ့လာခရီးရောက်ရှိလာပါတယ
် International School ဆိုတော့လေကျမတို့မော်လမြိုင် University နဲ့ဆိုလို့ရှိရင်တော်တော်လေးဟိုလေ့လာကြရည်အများကြီးတွေ့ပါတယ်အတိကအပြင်ကျောင်းသားတွေဆိုလို့ကျမအနေနဲ့ဆိုရင
်မော်လမြိုင်တက္ကသိုလ်ကတိကတူရဲ့ပြောကြားချက်နဲ့အတူနားဆင်ကြရမှာပါတခါမြမဝမ်ပေါင်းကုမ္ပဏီကြောက်တဲ့ကဝင်တိုက်လို့လေယာသုံးနွားတကောင်တိတ်ဆုံးခဲ့ရတာကိုဖြည့်ရှင်းပေးဖို့ဒေသခံတွေတောင်းဆိုနေကြပါတယ်အစီအစဉ်နောက်ပိုင်းမှာတော့မြမအရေးဆွေးနွေးခန့်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်ဒီလိုအစီအစဉ်တွေမတိုင်ခင်အခုအရင်ဆုံးနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုဥစံမွေဝင်နဲ့မတ်အင်ဂျင်နိုင်တို့ကကြီးညာပါမယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကနောက်ထပ်ရွေးချယ်ခန့်အပ်ဖို့ရှိတဲ့အမျိုးသားလူညုံ၏အကြံပေးရာထူးဟာလက်နက်ကင်တပ်ဖွဲ့အားလုံးရဲ့အကြီးအကဲဖြစ်တဲ့သမ္မတထရမ့်အတွက်အမျိုးသားလူညုံ၏ကိစ္စတွေဆုံးဖြတ်ချက်ချနိုင်မှုအကြံပြုရမှာအာဏာအပြည့်အဝရှိသူဖြစ်မှာဖြစ်ပါတယ်။ဒီအမျိုးသားလူညုံ၏အကြံပေးရာထူးခန့်အပ်ဖို့အတွက်ရွေးထားသူ၄ဦးကိုသမ္မတထရမ့်ကတနင်္ဂနွေနေ့မှာတွေ့ဆုံမေးမြန်းစကားပြောဆိုမှုတွေပြုလုပ်နေပါတယ်။သမ္မတကစစ်ပဆိုင်ရာအကြီးအကဲဟောင်းတစ်ယောက်ကိုထိတ်တန့်အကြံပေးအရာရှိကနေဖေရှားလိုက်ပြီးတဲ့နောက်သူ့နေရာကိုအစားထိုးဖို့အတွက်ပထမရွေးချယ်လိုက်သူရေတက်ဘိုးကျူကြီးရောဘတ်ဟာဝတ်ကအဲ့ဒီရာထူးကိုလက်ခံဖို့ငြင်းဆန်လိုက်တဲ့အတွက်သမ္မတအင်ပီရိုမာသတင်းတပတ်လုံးလိုလိုဒီကိစ္စဟာအုံအုံကျကျဖြစ်နေခဲ့ရတာပါသမ္မတအရင်ရွေးချယ်ထားတဲ့အမျိုးသားလုံခြုံရေးဆိုင်ရာအကြံပေးအရာရှိမိုက်ကယ်ဖလင်းဟာ24ရက်ကြာတာဝန်ထမ်းဆောင်ပြီးတဲ့နောက်ရာထူးကနေဖေရှားခြင်းခံခဲ့ရပါတယ်
သမ္မတဒေါ်နယ်ထရမ့်အနေနဲ့နိုင်ငံသားရေးမူဝါဒရေးရာတွေကိုကင်တွယ်ဖြည့်ရှင်းနိုင်စွမ်းရှိမရှိဆိုတဲ့စွမ်းဆောင်ရည်အပေါ်အရေးပါတဲ့ Republican အထက်လွှတ်တော်အမတ်နှစ်ဦးကတနင်္ဂနွေနေ့မှာမေးခွန်းထုတ်လိုက်ကြပါတယ်။အထူးသဖြင့်အင်ဖြူရောအနေနဲ့အမျိုးသားလုံခြုံရေးအကြံပေးရာထူးအတွက်အစားထိုးခံထားရေးအခက်အခဲရှိနေတာနဲ့ American သမ္မတရွေးကောက်ပွဲမှာရုရှားတို့ကဝင်ရောက်ဆွတ်ဖက်ခဲ့တဲ့ဆိုတဲ့ကိစ္စတို့အတွက်ရုရှားကိုထိတ်တဲရင်ဆိုင်ဖို့ဝင်လေနေတဲ့ကိစ္စတွေအတွက်အဲ့ဒီလိုမေကွန်းထုတ်လိုက်ကြတာပါအရီဇိုနာပြည်နယ်ကအထက်လွှတ်တော်အမတ်လဲဖြစ်2008ခုနှစ်မှာ Republican Party ရဲ့သမ္မတကိုယ်စားလှယ်လောင်းလဲဖြစ်ခဲ့တဲ့ John McCain ကတချို့နိုင်ငံသားကြီးဆိုင်ရာကိစ္စရပ်တွေကို Trump အနေနဲ့နားလည်သဘောပေါက်ပုံနဲ့ဖီလာဆန့်ကျင်ဖြစ်တဲ့ပြောဆိုမှုတွေအပေါ် NBC ရုပ်သံဌာနနဲ့ပြုလုပ်တဲ့တွေ့ဆုံမေးမြန်းခန်းအတွင်းဝေဖန်ထောက်ပြလိုက်တာဖြစ်ပါတယ်။ပြည်ဝင်ခွင့်ယာယီပိတ်ပင်တဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာပြုပြင်ပြောင်းလဲမှုလှုပ်ဆောင်ခဲ့တာဟာတိတာတဲ့ဥပမာတစ်ခုဖြစ်ကြောင်းအဲ့ဒီလိုကိစ္စမျိုးအတွက်သမ္မတအင်ဖြူရောအနေနဲ့အစီအစဉ်တကျဆုံးဖြတ်ချက်ကျလှုပ်ဆောင်ဖို့လိုအပ်ကြောင်းလည်းအထက်လွှတ်တော်အမတ် John McCain ကပြောပါတယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအမေရိကန်သတင်းမီဒီယာတွေပေါ်ခက်ထန်စွာတိုးမြှင့်တိုက်ခိုက်ပြောဆိုခဲ့တယ်လို့အလားတူပြင်းထန်တဲ့တုံ့ပြန်မှတ်ချက်တွေလည်းတနင်္ဂနွေနေ့မှာထွက်ပေါ်လာပါတယ်။ Republican အထက်လွှတ်တော်အမတ် John McCain ကကျွန်တော်တို့တိထားကြပြီးဖြစ်တဲ့အတိုင်းဒီမိုကရေစီကိုထိမ့်သိမ်းကာကွယ်စောင့်ရှောက်လုပ်ရဲဆိုရင်လွတ်လပ်တဲ့ရှင်ပြန်ဖက်သတင်းမီဒီယာတွေရှိကိုရှိရလိမ့်မယ်လို့ NBC ရုပ်သံဌာနနဲ့တွေးဆမေးမြန်းကမှပြောဆိုလိုက်ပါတယ်။ဒီလိုသာမဟုတ်ဘူးဆိုရင်ကျွန်တော်တို့ရဲ့လူထုချင်းစီရဲ့တီချလွတ်လပ်ခွင့်ကိုဆုံးရှုံးရလိမ့်မယ်လို့ John McCain ကပြောဆိုလိုက်တယ်လို့ဒီလိုရဟာအာနာရှင်ရဲ့ကနဦးလှုပ်ဆောင်မှုမျိုးသာဖြစ်တယ်ဆိုပြီးတော့လည်းပြောဆိုလိုက်ပါတယ်။ Mr. Trump က Twitter လူမှုကွန်ရက်စာမျက်နှာပေါ်ကနေထိတ်တန့်သတင်းဌာနတွေကိုအမေရိကန်နိုင်ငံသားတွေရဲ့ရန်သူတွေလို့ခေါ်ဝေါ်ရေးသားပြောဆိုလိုက်ပြီးတဲ့နောက်တနေ့မှာပဲ Florida မှာပြုတ်လို့တဲ့လူထုစီးပွားပွဲမှာအခုလိုသတင်းမီဒီယာတွေပေါ်ဆက်လက်ပြီးတော့ပြင်းထန်ထန်ဝေဖန်တိုက်ခိုက်ခဲ့တာလည်းဖြစ်ပါတယ်။
သမ္မတဒေါ်နယ်ထရမ့်အစိုးရကအမေရိကန်ဦးစားပေးမဟာဗျူဟာနဲ့နိုင်ငံတကာအရေးကိစ္စတွေအပေါ်ချီးကပ်ဆောင်ရွက်မှုပုံစံပြောင်းလဲလာတဲ့အပေါ်မှာစိုးရိမ်မှုတွေထွက်ပေါ်နေချိန်မှာပဲအမေရိကန်နဲ့ဥရောပတိုက်ကြားမိတ်ဆွေတွေဖြစ်ခိုင်မြဲစွာတည်ရှိနေကြောင်းထက်လောင်းအတည်ပြုဖို့အတွက်ဒုသမ္မတမိုက်ပန်စ်ဟာဥရောပတိုက်ကိုပထမဆုံးနိုင်ငံခြားခီးစဉ်ဖြစ်ရောက်ရှိနေပါတယ်ဒုသမ္မတပန်စ်ဟာဘယ်ဂျီယံဝင်ကြီးချုပ်ချားလ်စ်မိုက်ကယ်နဲ့တနင်္ဂနွေနေ့မှာညစာအတူသုံးဆောင်ဖို့စီစဉ်ထားပါတယ်။ EU အတွင်းကတခြားနိုင်ငံတွေဟာလည်းဗြိတိန်နီးလန်းကိုလိုက်ပြီး EU အဖွဲ့တွေကနေနှုတ်ထွက်ကြလိမ့်မယ်လို့သမ္မတထရမ့်ကပြီးခဲ့တဲ့လအတွင်းပြောဆိုခဲ့ကြောင်း EU အတွင်းမှာရှိတဲ့သတင်းစာနှစ်ဆောင်ကရေးသားခဲ့တဲ့ကိစ္စနဲ့ပတ်သက်လို့လည်း EU အရာရှိတွေကဒုသမ္မတမိုက်ပန်စ်ထံကနေရှင်းလင်းချက်ရယူကြမှာဖြစ်ပါတယ်ရှင်။
ယူအေဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618.5နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အမေရိကန်တံမြန်မာပိုင်းစီစဉ်ကနန္ဒခင်တရင်နေဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံလူခွင့်ဆိုင်ရာကုလသမဂ္ဂအထူးစုံစမ်းစစ်ဆေးမှုဂျန်ဟီလီဟာ၄ရက်ကြာခီးစဉ်ဖြစ်မြန်မာနိုင်ငံရဲ့အင်ဒီဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုဒီကနေ့တနင်္လာနေ့မှာရောက်ရှိမှာဖြစ်ပါတယ်ခီးစဉ်အတွင်သူမဟာမြန်မာနိုင်ငံကနေထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေနေထိုင်ရာကောက်ဆက်ဘဇာတဝိုက်မှာရှိတဲ့နေရာတွေကိုတွားရောက်ဖို့မျှော်လင့်ထားတဲ့အကြောင်းကုလသမဂ္ဂရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းကစစ်တပ်ရဲ့လုံခြုံရေးဆိုင်ရာစစ်ဆင်ရေးတွေရပ်ဆိုင်းထားတာကိုကြိုဆိုကြောင်းကြီးညာချက်ကိုကြိုးစိုးတဲ့အကြောင်းဒါပေမဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကနေဆေးလွှတ်ထားတဲ့အဖွဲ့ကပြီးခဲ့တဲ့လအတွင်းမှတ်တမ်းပြုစုထားတဲ့လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေကိုလည်းမေ့လျော့ထားခြင်းမရှိဘူးလို့လူခွင့်ရေးကြွမ်းကျင်သူကပြောပါတယ်ဒီတော်တွင်နှင်းပန်းနှိပ်စက်ခံရမှုကနေထွက်ပြေးလာပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်ရှိနေသူတွေကယာနဲ့ချီတဲ့ရိုဟင်ညာတွေဟာသူတို့ရဲ့နေအိမ်တွေရှိရာကိုပြန်သွားကြတယ်လို့ရပ်ရွာလူကြီးတွေကတနင်္ဂနွေနေ့မှာပြောဆိုလိုက်ကြောင်း AFP သတင်းတပုတ်မှာဖော်ပြထားပါတယ်ဒီထက်အများစုဟာသူတို့ရဲ့ဆွေမျိုးသားချင်းတွေကိုပြန်ခေါ်လာဖို့အတွက်ယာယီပြန်သွားကြတာဖြစ်တယ်လို့လည်းပြောပါတယ်ခင်ဗျာ
ဇန်နဝါရီလအတွင်းအမေရိကန်သမ္မတအဖြစ်ဒေါ်နယ်ထရမ့်တက်လာပြီးတဲ့နောက်အာရှဒေသအတွက်ပြောင်းလဲလာနေတဲ့အမေရိကန်နိုင်ငံသား၏မူဝါဒအပေါ်အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအနေနဲ့ဘယ်လိုတုံ့ပြန်မလဲဆိုတာကိုအခုနှစ်မှာကျင်းပမယ့်အာဆီယံဝန်ကြီးများအဆင့်စီဝေးမှာစတင်တွေ့မြင်ကြရတော့မှာဖြစ်ပါတယ်အခုနှစ်အတွက်အလှည့်ကျဥက္ကဋ္ဌတာဝန်ယူထားတဲ့ဖိလစ်ပိုင်နိုင်ငံအလယ်ပိုင်းဘိုရကေးအပန်းဖြေကမ်းခြေမြို့မှာအာဆီယံနိုင်ငံသားဝင်ကြီးများစီဝေးပွဲကိုဖေဖော်ဝါရီလ21ရက်အင်္ဂါနေ့မှာကျင်းပမှာဖြစ်ပါတယ်ရာထူးကအနားယူသွားတဲ့သမ္မတဘရက်အိုဘားမားအဆိုအရဒုတိယတက်တန်းအတွင်းအာရှချင်းတွင်ရှာညှိရေးမူဝါဒချမှတ်ပြီးအာရှတိုက်ရဲ့အရေးပါမှုကိုဦးစားပေးဆောင်ရွက်ခဲ့တဲ့မူဝါဒနဲ့ဆန့်ကျင်ပြီးတော့အမေရိကန်ဦးစားပေးအစီအစဉ်ကိုချမှတ်လှုပ်ဆောင်သွားမယ်ကြောင်းသမ္မတထရမ့်ကအတိအလင်းပြောဆိုထားပါတယ်ရှင
်။အီရတ်နိုင်ငံမူဆိုးမျိုးရဲ့အနောက်ဘက်ကနေအစ္စလာမစ်အစွန်းရောက် IS တွေကိုတိုက်ထုတ်နိုင်ရေးအတွက်အမေရိကန်အထောက်အကူပေးထားတဲ့အီရတ်တပ်တွေဒီကနေ့ထိုးစစ်ဆင်နေပါတယ်။ IS အဖွဲ့အကြမ်းဖက်မှုကနေအရတားတွေလွတ်မြောက်စေရေးအီရတ်တပ်တွေကစတင်ဆောင်ရွက်နေပြီလို့အီရတ်ဝန်ကြီးချုပ်ကဒီကနေ့မနေ့ကတနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်။ထိုးစစ်တွေအတိတ်တဖန်ကြီးညာခဲ့ပြီးဖြစ်ကြောင်းလဲအီရတ်ဝန်ကြီးချုပ်ကပြောပါတယ်ဒီလိုထိုးစစ်ဆင်နွှဲနေတဲ့ဓမြိုင်နယ်ထဲလူခွင့်ရေးလေးစားလိုက်နာဖို့အတွက်အီရတ်တပ်ဖွဲ့တွေကိုဝန်ကြီးချုပ်ကတိုက်တွန်းလိုက်ပါတယ
်ဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့ကလူစီကားတဲ့ဈေးတစ်ခုတွင်တနင်္ဂနွေနေ့ကကြီးမားတဲ့ကားဘုံးပေါက်ကွဲမှုကြောင့်ဖြစ်သွားခဲ့တဲ့အတွက်အနည်းဆုံးလူ30လောက်သေဆုံးပြီးဒါဇင်ပေါင်းများစွာထိခိုက်ဒဏ်ရာရသွားတယ်လို့အရာရှိတွေကပြောပါတယ်တနင်္ဂနွေနေ့နေ့လယ်ပိုင်းကဝါဒါဂျာခရိုင်အတွင်းကာဝိုးဂိုကော်ဒီဈေးအတွင်းမှာပောက်ကွဲမှုဖြစ်သွားခဲ့တာလို့ဆိုပါရယ်ဈေးကိုလာကြတဲ့လူတွေဟာသူတို့လုံယုံလုံစင်အတိုင်းစီကားစွာသွားလာလှုပ်ရှားနေတဲ့အချိန်မှာပောက်ကွဲမှုဖြစ်သွားခဲ့တာလို့လုံခြုံရေးအရာရှိတွေနဲ့မျက်မြင်သက်သေတွေကပြောပါရယ်သေဆုံးသူတွေထဲအရက်သားတွေဈေးတယ်တွေနဲ့အစိုးရစစ်တပ်ကတပ်ဖွဲ့ဝင်တွေပါပါတယ်လို့ဆိုပါရယ်ဒီပောက်ကွဲမှုကိုဘယ်သူလှုပ်ဆောင်နေဆိုတာထုတ်ဖော်ပြောဆိုသူတော့မရှိသေးပါဘူးဒါပေမဲ့အစိုးရအရာရှိတွေကတော့ဒါဟာElရှာဘတ်အဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့ပြောပါရယ်El Shabab အဖွဲ့ကိုခြေမုံသွားဖို့တန်ထိတ်တန်ပြူကြောင်းဆိုမာလီယာသမ္မတတစ်က Twitter လူမှုကွန်ရက်မှာပြောဆိုထားပါတယ်ရှင် Direct from Washington The Voice
of America VOA
2019ခုနှစ်ဖေဖော်ဝါရီလ20ရက်တနင်္လာနေ့မနေ့ဖက်နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥဆောင်မိုးဝေနဲ့မတ်အင်ဂျင်နိုင်တို့ကြီးညာပေးသွားတာပါ။အခုထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးအမေရိကန်မြန်မာချစ်ကြည်ရေးကြောင်းသားဖလှယ်မှုအစီအစဉ်ကိုပြောပြပါမယ်ရှင်။ချစ်ကြည်မျိုးတော်တွေရဲ့ပထမဆုံးအကြိမ်ကြောင်းသားအပြန်အလှန်လဲလှယ်ရေးအစီအစဉ်အရမော်လမြိုင်နဲ့မွန်တက်ကတူကကိုယ်စားလှယ်6ဦးဟာအမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်ဖော့ဝေးမြို့မှာသတင်းနှစ်ပတ်ကြာလာရောက်လည်လာနေကြပါတယ်။လွန်ခဲ့တဲ့၄နှစ်ကစပြီးဖော့ဝေးမြို့နယ်မြန်မာနိုင်ငံမွန်ပြည်နယ်ကမော်လမြိုင်မြို့နှစ်မြို့ရဲ့ပညာရေးဖလှယ်မှုအစီအစဉ်ကိုစတင်အကောင့်ထဲပေါ်နေခဲ့ပြီးမကြာခင်နှစ်တွေအတွင်းညီအမမြို့တော်တွေဖြစ်လာအောင်ကြိုးပမ်းနေတဲ့အကြောင်းကိုတော့စုံစမ်းမေးမြန်းထားတဲ့မတ်အင်ဂျင်နိုင်ကဆက်ပြီးတော့ပြောပြမှာပါရှင်။
ဒီစီစမပါဝင်တဲ့မော်လမြိုင်တက္ကသိုလ်အင်္ဂလိပ်စာဌာနကတိကဆရာမဒေါ်မော်မော်တန်းက4way မြို့မှာရှိတဲ့ IPFW ခေါ်အင်ဒီယားနာနဲ့ပါဂျူးတက္ကသိုလ်တွေမှာတွားရောက်လေ့လာခဲ့တဲ့သူတို့အတွေ့အကြုံကိုအခုလိုပြောပြပါဗ
ျ။ IPFW ကလည်း International School ဆိုတော့လေကျွန်တော်တို့မော်လမြိုင် University နဲ့ဆိုလို့ရှိရင်တော်တော်လေးဟိုလေ့လာကြရည်အများကြီးတွေ့ပါတယ်။အထူးအပြင်ကျောင်းသားတွေဆိုရင်ကျွန်မအနေနဲ့ဆိုရင်ဟိုကျောင်းသားတွေကြည့်မယ်ဆိုရင်ဒီမှာရှိတဲ့ကျောင်းသားတွေကနည်းနည်းလေးဟိုself study တဘောမျိုးပေါ့နော်စာတင်ကားထဲမှာဆိုလို့ရှိရင်ဆရာမတွေနဲ့သူတို့စကားပြောနိုင်ကြတယ်ဆွေးနွေးကြတယ်သူတို့ချက်ချင်းမသိတာပါညာမေးတယ်နောက် class size ကလည်းပြောမယ်ဆိုလို့ရှိရင်ဟိုအနည်းဆုံး20ကနေ30လောက်ထိပဲအများ class size တွေကိုဒီ IPH room မှာတွေ့ရတာပေါ့နော်ကျမတို့ modeling တက်တုံနေတယ်ဆိုရင်တော့လေဟိုကျောင်းသားအနေထားကတခန်းတခန်းဟို100လောက်ရှိတဲ့သဘောပေါ့100ပတ်ဝန်းကျင်လောက်ရှိတော့ဆရာမအနေနဲ့ကျောင်းသားတွေကိုဟိုတကူးချင်းတူးချင်းရဲ့လိုအပ်ချက်တွေကိုတိတ်ပြီးတော့အသေးမစိတ်နိုင်ဘူးပေါ့နော်ဒီမှာဆိုရင်တော့ချက်ချင်းဒီလိုအသေးစိတ်ကြည့်တာအဲ့ဒါမျိုးလေးတွေရတယ်ဟိုနေလာစရာလေးတွေပေါ့နော
်မော်လမြိုင်တက်ကတူမှာအင်္ဂလိပ်စာအထူးပြုနဲ့မဟာဝိဇ္ဇာဘွဲ့ကိုလေ့လာနေတဲ့မက်ခိုင်စင်သိန်းကတော့အမေရိကန်တက်ကတူကျောင်းသားတွေရဲ့လူမှုရေးနဲ့ဝါသနာအလိုက်ဖွဲ့စည်းထားတဲ့ကိုပိုင်ကလပ်အသင်းလိုဟာမျိုးအပါအဝင်စာကြည့်လိုက်ကိုများများအသုံးချတဲ့အလေးအကျင့်တွေဟာအတူယူစရာကောင်းကြောင်းအခုလိုပြောပါတယ
်ကိုယ့်ရဲ့အငြေတန်းနေဆိုလို့ရှိရင်လည်းသူတို့ပြပြဖို့ရှိရပါတော့ဒီဘက်ကလူတွေဘယ်လိုမျိုးစာလုံးကြလဲနောက်ပြီးဘယ်လိုမျိုး library ကိုကကောင်းအသုံးပြုကြလဲဒီမှာဆိုလို့ရှိရင်အကျောင်းသားတွေက part time job တွေလည်းလုပ်ကြတယ်ကျောင်းမှလည်းလုပ်လုပ်တယ်စာလည်းသင်တယ်ခုမှလည်းအဲ့လိုမျိုးလုံနိုင်အောင်ဆိုပြီးတော့ဝိုင်းကူညီတန်းနိုင်တဲ့လောက်ကူညီဖို့ရှိပါတယ
်ကျောင်းသားအပြန်အလှန်လဲလှယ်ရေးအစီအစဉ်မှာသူတို့နှစ်ဦးအပြင်မော်လမြိုင်တက္ကသိုလ်မှာမဟာဝိဇ္ဇာဘွဲ့တက်နေတဲ့အင်္ဂလိပ်စာအထူးပြုကျောင်းသား2ဦးနဲ့ကျောင်းသူ2ဦးမွန်တက်ကတူကတန်ဃာတော်တပါးနဲ့မွန်တက်ကတူចောင်းသားလူငယ်ခေါင်းဆောင်တဦးစုစုပေါင်း6ဦးပါဝင်ပါတယ်ဒီစီစဉ်မှာပါဝင်သူတွေကိုမော်လမြိုင်တက်ကတူကစီစဉ်ရွေးချယ်ဆွေးနွေးခဲ့တာဖြစ်ပါတယ်ဒီကိုယ်စားလှယ်6ဦးကို4 wing မြို့တော်ဝင် Tom Henry ကိုရိုင်းလက်ခံတွေ့ဆုံခဲ့ပါတယ်တခါ4 wing မြို့ IPFW တက်ကတူဘက်ကလည်းမကြခင်မှာမော်လမြိုင်မြို့ကိုចောင်းသူចောင်းသား6ဦးဆွေးနွေးဖို့စီစဉ်နေကြောင်း4 wing မြို့ညီမမျိုးတော်ကော်မတီဥက္ကဋ္ဌဒေါ်မင်းမြင့်နန်းတင်ကပြောပါတယ
်ဒီလကုံ25ရက်နေ့ IVFW ကចောင်းသား3ယောက်ရယ်ဆရာမ2ယောက်ရယ်ပြီးတော့ဆိုင်းဆရာ1ယောက်ရယ်သူတို့6ယောက်သွားကြမယ်မော်လမြိုင်ကိုဟိုမှာနှစ်ပတ်သုံးပတ်ရှိမယ်အခုလက်တလုံးကတော့ကျမတို့ပြီးခဲ့တဲ့အပတ်ကနေပြန်လာတော့အင်္ဂလိပ်စာဆရာမ1ယောက်ထားခဲ့ပြီးတယ်ဒီမော်လမြိုင် University ရဲ့ English Department မှာသူအခုအဲဒီမှာ10ပတ်ရှိမှာပေါ့ကိုကမော်လမြိုင်တက်ကတူကနေပြီးတော့သူတို့တာဝန်ယူပြီးတော့ဆောင်ရွက်သွားပြီးမယ
်ချစ်ချည်ရေးမျိုးတော်ရရဲ့ရည်ရွယ်ချက်တွေဖြစ်တဲ့နှစ်နိုင်ငံမျိုးနှစ်မျိုးရဲ့ကူးလူနှစ်နိုင်ငံမျိုးနှစ်မျိုးရဲ့ကူးလူဆက်ဆံမှုနိုင်ငံသားချင်းချစ်ချည်ဆက်ဆံရေးပညာရေးစီးပွားရေးအမှုပညာရင်ကျေးမှုစတာတွေကိုအပြန်အလှန်လဲလှယ်ရေးအရာဦးစားပေးအနေနဲ့ပညာရေးအစီအစဉ်ကိုအကောင့်ထဲပေါ်နေတာဖြစ်တယ်လို့လည်းဒေါ်မင်းမြင့်နန်းတင်ကပြောသွားပါတယ်ရှင်
မအင်ဂျင်နိုင်စုံစမ်းတင်ပြခဲ့တာပါရှင်အခုလက်ဘရောင်းတောင်ဘက်ကကျင်းနီထုတ်လုပ်ရေးကုမ္ပဏီနဲ့ဒေတာကန်တွေကြားအစ်စ်ဖြစ်ပေါ်လာတဲ့တင်မာမှုဘာကြောင့်လဲဆိုတာပြောပြပေးပါဦးမယ်စကိုင်းတိုင်းစလင်းကြီးမြို့နယ်လက်ဘရောင်းတောင်ကျင်းနီစီမံကိန်းမှာအသုံးပြုမဲ့ကြောက်ခဲတယ်လာတဲ့ကားတစီးကနွားရကောင်ကိုတိုက်မိပြီးသေဆုံးခဲ့တဲ့အတွက်ရွာသားတွေကဒီကိစ္စကိုဖြေရှင်းပေးဖို့တောင်းဆိုနေပါတယ်ဒါပေမဲ့အစိုးရကရောကုမ္ပဏီဘက်ကပါတာဝန်ယူဖြေရှင်းဖြည့်ရှင်းပေးတာမျိုးမရှိတာကြောင့်ကြောက်တယ်ကအစီးတရားလောက်ကိုဒေတာကန်တွေကတားဆီးထားတဲ့အကြောင်း VOA ထိုင်းအခြေစိုက်သတင်းတောက်မအေးအေးမာကစုံစမ်းတင်ပြထားပါတယ်ရှင
်။ဒေတာကန်တွေရဲ့ကန့်ကွက်မှုတွေကိုကြုံရဆဲဖြစ်တဲ့လက်ဘရောင်းတောင်ကျင်းနီစီမံကိန်းမှာအသုံးပြုဖို့အတွက်မြန်မာဝန်ပေါင်ကုမ္ပဏီကကြောက်တယ်ကားတွေနဲ့ကြောက်တယ်တင်ဆောင်လာရမှာမိုးကြိုးပြင်အလဲရွာကတောင်သူတို့ဥပိုင်နဲ့နွားကိုတိုက်မိတာကြောင့်နွားတေဆုံးခဲ့တယ်ဆိုပြီးရွာသားတွေကဆိုပါတယ်ဒီအတွက်ဖေဖော်ဝါရီလ19ရက်နေ့နေ့လယ်2နာရီကျော်ကစပြီးမြန်မာဝါပေါင်ကုမ္ပဏီကိုသွားမဲ့
เจ้าเต๋อก็สีเตียแท้มะเน่กูยัวตาริกาต้าสีเกราผิดเตะลุเลยเทตากันตะอูก็ပြောပါတယ်อ่าหูกากูหูกาบ่นั่นนายไปแล้วกันเนาะพอดีอย่าหูกาก็มีนดอซันนี่อยู่เนี่ยมีนดอยัวบักกะนี่ดิรอเจ้าดิวะมองเนี่ยปุ๊ดเลยเจ้าดิบ่อะดิเจ้าดิกูเตยเนี่ยดิมูจุติเลยว่านี้มาบ่เนาะปะเต็มมองอ่ะแต่มามูจุติเนี่ยมีนา เงาไตเงาไตว่าแล้วมาไอ้นี่มาตัวละได้ไม่ชินไปแล้วอ่ะดีดากันเนี่ยนี่ก็ไอ้เจ้าก้าฤาปะเนาะอกโนต้าไปไล่ดิซีก้าก็เตียวินจินเอาสิมั้ยตันยะอาชีอีเว้มาเตียจ่อเอาสิมั้ยอะคู่ปะเนาะไอ้เจ้าฤาไม่เตียฤาถုတ်อยู่ในแค่จ้ะรออะนี่บักก็เลยตะบ้าปองวินจินเลยจะเจ็ดซีลาနိုင်เนี่ยปีแรกก็ไอ้เจ้าก้าฤาคู่ไม่ชินมองนี่แหละตัวดีดากันเนี่ยอัตอั่นนี่เลยซวยเนี่ยญาณนี่บายทีတော့อานาบายนี่เบ็ดก็ก็คอมมูนิเบ
see Tazet Tedelude, Piovare.
Jwada, Utabo, Jwada, Tia Winchin or the Shima, Tia Lunu, we will not put that out of the day on Joe and Joe. And I went back out, one more time when she did your Malari.
ဒါကနေလာဘူးတောင်းဆိုနေတယ်ပေါ့နော်အော်ဒီဒါကနေလာပြီးပြောနေတယ်အခုချိန်တော့မလာသေးဘူးအဲကျွန်တော်တို့ဘက်ကတော့မလာမြင်စတာတာဘူးအစီအစဉ်ရှိတယ်ပေါ့ဒေတာကန်ကြီးကတော့မြန်မာဝမ်ပေါင်းကုမ္ပဏီဘက်ကတည်ယူထားတဲ့လေမြေတွေပြန်ရရေးတောင်းဆိုကန့်ကွက်မှုတွေကိုလည်းစက်တိုက်လုပ်ခဲ့ကြတယ်လို့တိနိုင်ရောကြီးတွေပြောဖို့ကိုလည်းတောင်းဆိုနေကြသေးဖြစ်ပါတယ်ဒီရဲ့ပိုင်းအတွင်းမှာပဲ ကြပါတယ်ဖေဖော်ဝါရီလ၁၀ရက်နေ့ကထုတ်ပြန်တဲ့ Amnesty International လူ့အခွင့်အရေးဖွဲ့ကြီးရဲ့ဒုက္ခတောင်တန်းလို့အမည်ပေးထားတဲ့အစီရင်ခံစာမှာတော့လက်ဗရောင်းတောင်ကျင်းနီစီမံကိန်းကြောင့်ထောင်နဲ့ချီရှိတဲ့မိသားစုတွေဟာဒီစီမံကိန်းတိုးချဲ့မှုနဲ့အတူအိုးအိမ်ရွှေ့ပြောင်းရတာ၊နေရာမြေဆုံးရှုံးရတာတွေနဲ့
လူ့အခွင့်အရေးအဖွဲ့ကြီးကမြန်မာအာဏာပိုင်တွေကိုတောင်းဆိုခဲ့ပါတယ်ရှင်။မအေးပါရှင်။အခုမြန်မာအရေးဆွေးနွေးခန်းကိုနားဆင်ကြပါတော့မယ်။ရခိုင်ပြည်နယ်ပြည်ပခတ်ဖြစ်ပွားရာဒေသမှအကူအညီပေးမှုတွေတက်ကြီးရွယ်အိုကိုဝင်ဆောင်မိခင်နဲ့ကလေးငယ်တွေကိုစောင့်ရှောက်တဲ့အစီအစဉ်အပြင်တပ်ငယ်မရိမှုနဲ့လူကုန်ကူးခံရတဲ့ကလေးငယ်တွေကိုစောင့်ရှောက်တဲ့အစီအစဉ်တွေကိုအကောင်အထည်ပေါ ဒီသတင်းပတ်ရဲ့မြန်မာဒီမိုကရေစီရဲ့ရာစင်နွေကအစီအစဉ်မှာနားဆင်နိုင်ပါတယ်ရှင
်ဘူလူမှုဝန်ထမ်းဝန်ကြီးဌာနရဲ့အရေးအပါအရာရောက်ဆုံးအချိန်ကာလလို့ပြောအောင်မှာပေါ့နော်ရေခိုင်ပြည်နယ်မှာဟိုဖြစ်နေတဲ့လူမှုရေးပြဿနာတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာအကူအညီထောက်ပံ့နေလည်းကိုရောက်နေပါပြီ။အဲ့တော့မကြခင်ကလာခဲ့တဲ့ဒီအင်ဒိုနီးရှားဝန်ကြီးပေါ့နိုင်ငံသားရေးဝန်ကြီးအနေနဲ့လာပြီးတော့ရခိုင်ပြည်နယ်မှာရှိတဲ့ဟိုဒုက္ခသည်တွေအားလုံးပေါ့နှစ်ဖက်အတိုင်းဝိုင်းအားလုံးအတွက်ကိုသူလူမှုရေးထောက်ပံ့နေပေးဖို့ဆိုပြီးရောက်လာတာသိရပါတယ်။အဲ့တော့ဝန်ကြီးလည်းဒီဝန်ကြီးနဲ့အဲ့ဒီအင်ဒိုနီးရှားဝန်ကြီးနဲ့တွေ့ခဲ့တယ်လို့သိရပါတယ်။အဲ့တော့ဝန်ကြီးအဲ့ဒီအတွေ့အကြုံကိုပြောပြပေးပါလားရှင်
။ကျွန်တော်ဝန်ကြီးဌာနအစိုးရအဖွဲ့၁စပြီးတော့တက်ခရေရကျွန်တော်တို့ကော်မတီတွေဖွဲ့တယ်လုပ်ငန်းကော်မတီတွေဖွဲ့တယ်ဘူကော်မတီတွေဖွဲ့တယ်အဲ့ဒီကနေပြီးတော့ထောက်ပံ့မှုတွေကိုကျွန်တော်စနစ်တကျဆောင်ရွက်နေတာပဲထောက်လျှောက်ကျွန်တော်တို့ဆောင်ရွက်နေတယ်ကျွန်တော်ဆိုရင်အခုဆို9ချိန်မြောက်ရောက်သွားပြီပေါ့နော်အဲ့ဒီချိန်ခါမှာပဲဒီလိုမျိုးပြိပကတ်ဖြစ်ပွားပြီးတဲ့နောက်မှာလဲကျွန်တော်တို့ဆက်လက်ထောက်ပံ့တာတွေရှိနေတယ်ပေါ့အဲ့တော့နိုင်ငံတကာအကူအညီကလည်းပေးခြင်းတယ်အထူးသဖြင့်အာဆီယံနိုင်ငံတွေပေါ့အာဆီယံနိုင်ငံအကူအညီပေးခြင်းတယ်ဆိုတဲ့ခါကျတော့ကျွန်တော်တို့ကလည်းပါလဲဆိုအဲ့လိုအကူအညီပေးခြင်းရင်စနစ်နဲ့စီးစနစ်နဲ့ပေါ့နော်ဆိုတာတော့နှစ်နိုင်ငံအစိုးရချင်းဆက်သွယ်မယ်တန်တမန်လမ်းကြောင်းရဆက်သွယ်မယ်အကူအညီတွေဒီလိုမျိုးပေးပါလို့ကျွန်တော်တို့အနေနဲ့လည်းဟိုမြစ်တရရခံတယ်မြစ်တရရခံတော့အင်ဒိုနီးရှားကလည်းဒီအကူအညီကိုပေးခြင်းပါတယ်ဆိုပြီးရောက်လာတယ်ရောက်လာတော့သူတို့ရဲ့ပစ္စည်းတွေကိုသူတို့ကြိုတင်ပြီးတော့ဟိုစိတ်ကမ်းရအောင်ပို့တယ်ပေါ့နော်ရန်ကုန်ရောက်တယ်ရန်ကုန်ရောက်တော့ကျွန်တော်တို့ဒီအဖွဲ့တွေကလက်ခံတယ်လက်ခံပြီးတဲ့ခါကျတော့စစ်တွေရအောင်ကားတွေနဲ့ပို့တယ်ပို့တော့နှစ်ရက်အတွင်းမှာပဲရောက်တယ်ရောက်သွားပြီးတဲ့ခါကျတော့ဒီအင်ဒိုနီးရှားနိုင်ငံကြီးဝန်ကြီးကိုယ်တိုင်ရောက်လာတယ်ရောက်လာပြီးတော့ကျွန်တော်နဲ့အတူတူဒီပြည်နယ်ဆိုရဒီဟိုရင်းပေါ့ဒီဝန်ကြီးချုပ်နဲ့အတူတူပေါင်းပြီးတော့ကျွန်တော်တို့ဟိုရင်းပေါ့လက်ခံပွဲလုပ်တယ်လွှဲပြောင်းယူတယ်ပေါ့နော်အဲ့ဒီခန္ဓာကိုကျွန်တော်တို့လုတ်ခဲ့တယ်လုတ်ခဲ့တော့အတွေ့အကြုံရဆိုလို့ရှိရင်သူတို့ရဲ့ကူညီဆောင်ရွက်မှုကအလွန်စနစ်ကြပါတယ်အဲ့ဒီမှာလဲသူကအဖွင့်စကားပြောတဲ့အခါမှာလဲသူကဘာကိုပြောလဲဆိုတော့ဒီလူမျိုးဘာသာမယွေထောက်ပံ့ဖို့သူတို့လာတာဖြစ်ပါတယ်
ဟုတ်ကဲ့ပါတော့စာတင်ကြောင်းလေးလှူတယ်လို့ကြားပါတယ်ရှင်ဟုတ်ကဲ့
အဲ့ဒါဟုတ်ပါတယ်ဒါအင်ဒိုနီးရှားနိုင်ငံမှာရှိတဲ့လူမှုအဖွဲ့အစည်းတစ်ခုရှိပါတယ်အဲ့ဒီအဖွဲ့အစည်းတစ်ခုကနေပြီးတော့ကျောင်းဆောက်ထားတာရှိပါတယ်အဲ့ဒီမှာပေါ့နော်ဒီဟိုကြီးရွာနှစ်ခုမှာကျောင်းဆောက်ထားတာရှိရယ်မူလာရန်ကျောင်းလေးနဲ့ကျောင်းဆောက်ထားတာရှိတယ်ဒါကိုလည်း तू ကရောက်တဲ့အခါသူတို့နိုင်ငံလှူထားတာဖြစ်တဲ့အတွက်ကြောင့်ဆိုပြီးတော့ तू ကဖွင့်ပွဲသဘောမျိုးလေးလုပ်မယ်ဆိုပြီးတော့သွားပြီးတော့ကျောင်းသားတွေနဲ့လည်းတွေ့တယ်ရင်းနှီးနှီးတက်ပုံရိုက်ကြတယ်တချင်းညီဆိုကြတယ်ပေါ့ဒါလုတ်ခဲ့ပါတချင်းဆိုတော့လေအားလုံးတင်ထားတာမြမအကြောင်းပဲတချင်းနဲ့အဲ့ဒီကလေးတွေကလည်းဆူတတ်တယ်သူကလည်းပျော်တယ်ပေါ့နော်အဲ့လိုမျိုးဖြစ်ခဲ့
တော့အခုဝင်းကြီးတို့ဒီတာဝန်ယူခဲ့တဲ့6လတာကာလအတွင်းမှာပေါ့နော်ဝင်းကြီးအနေနဲ့ဟိုဒီလုတ်ကန်လုပ်ငန်းလုတ်ကန်ရတာအားနဲ့အားသာချက်တွေအများကြီးရှိပါပါအဲ့ထဲမှာဝင်းကြီးလုတ်ကန်ခဲ့တဲ့ထဲမှာဟိုအားရပါးရရှိတာဘယ်လိုကိစ္စမျိုးပါလဲရှင်
ဒါဆိုရင်တော့ကျွန်တော်နှစ်ပိုင်းပြောရမှာပေါ့တခုကတော့ကျွန်တော်တို့ကဥစည်းထဏာနှစ်ခုရှိတယ်လူမှုဝန်ထမ်းဥစည်းထဏာကယ်ဆယ်ရေးနဲ့ပြည်နယ်နေရာချတဲ့ဥစည်းထဏာအဲ့တော့လူမှုဝန်ထမ်းဥစည်းထဏာအနေနဲ့ဆိုရင်ကျွန်တော်တို့လုပ်ရတာတကယ်တော့ဆိုရင်ဝေကင်းစားအနေနဲ့တက်ကြီးရွယ်ကိုအထိလူမှုကာကွယ်ဆောက်ရှောက်ရေးတွေကျွန်တော်လုပ်ရတယ်အားရကြေနပ်မှုရှိခဲ့တာကတော့ကျွန်တော်တို့မှာတကယ်တော့ဒီလိုမျိုးလူမှုကာကွယ်ဆောက်ရှောက်နည်းတွေကိုနီးစနစ်ကျဆောင်ရွက်ဖို့ဆိုရင်ကျွန်တော်တို့မှာဥပဒေတွေရှိရမယ်နည်းဥပဒေတွေရှိရမယ်မူဝါဒတွေရှိရမယ်ပေါ့အဲ့ဒီမှာတော်တော်များများရှိပြီးသားဖြစ်ပေမဲ့လိုအပ်နေတဲ့ကိစ္စကြီးလည်းအများကြီးတွေ့ရတယ်။အဲဒီကြတော့ကျွန်တော်တို့ကနေပြီးတော့ဒီဥပဒေတွေပေါ်ပေါက်လာရေးဤဥပဒေတွေဖော်ထုတ်ရေးမူဝါဒတွေချမှတ်ရေးဆိုတာတွေကျွန်တော်တို့ဥစားပြီးတော့လုပ်ခဲ့တယ်။လုပ်ခဲ့တဲ့အတိုင်းပဲကျွန်တော်တို့အောင်မြင်ခဲ့တာတွေရှိတယ်။ဒါအထူးသဖြင့်ကတော့ခုနပြောတက်ကြီးရွယ်ဦးနဲ့ပတ်သက်တဲ့ဥပဒေချမ်းဥပဒေပေါ်ထွက်လာတယ်။ဤဥပဒေကိုကျွန်တော်တို့စပြီးတော့ရေးဆွဲနေပြီ။နောက်ကလူငယ်မူဝါဒရေးဆွဲဖို့လိုအပ်တယ်။လူငယ်တွေကိုစိတ်ကြပြုစုပြောထောင်ဖို့နဲ့နိုင်ငံအတွက်အကျိုးရှိအောင်လူငယ်တွေကလည်းတအားတကြွကြတယ်အခုခေတ်မှာဆိုရင်အဲ့တော့အဲ့ဒီအတွက်ကိုလူငယ်မူဝါဒရေးဆွဲဖို့အဆင့်ဆင့်ဆောင်ရွက်ခဲ့တဲ့ဟာမှာအခုကကျွန်တော်တို့ပြီးဖို့နီးလာတဲ့အပိုင်းကိုရောက်လာပြီပေါ့လူငယ်မူဝါဒနဲ့ပတ်သက်ပြီးတော့နောက်ခါကျတော့ဒီအဲမတန်ဆွမ်းနဲ့ပတ်သက်တဲ့ဥပဒေတွေပေါ့ဥပဒေကပေါ်ပေါက်ပြီးဖြစ်တယ်နီးဥပဒေကိုပေါ်ပေါက်ဖို့အတွက်ကျွန်တော်တော်တော်ကိုကြိုးစားရတယ်မတန်ဆန်းအဖွဲ့အစည်းကလည်းများတယ်လေများတဲ့ခါကျတော့ကျွန်တော်တို့ဒါကိုလည်းစည်းရုံးဆောင်ရွက်ပြီးတော့အခုမူကြမ်းဒီဥနီးဥပဒေထွက်ပေါ်ဖို့အလွန်ကြီးဆက်နေပြီဖြစ်ပါတယ်မကြခင်မှာထွက်ပေါ်လာမှာဖြစ်ပါတယ်ကျန်တာကလည်းကျန်တဲ့ဥပဒေတွေမှာအလွန်အရေးကြီးတာတော့ကျွန်တော်တို့လူမှုဝန်ထမ်းလုပ်ငန်းဆိုတာဟာတကယ်တော့စနစ်တကျလုပ်ကံရတဲ့လုပ်ငန်းဖြစ်တယ်သူ့မှာအတတ်ပညာလိုတယ်အတွေ့အကြုံလိုတယ်နောက်ပြီးတော့ကျင့်ဝတ်သိက္ခာလိုတယ်လူမှုဝန်ထမ်းဆိုတာအဲ့တော့အဲ့ဒါနဲ့ပတ်သက်ပြီးတော့လူမှုဝန်ထမ်းဥပဒေဆိုတာပေါ်ပေါက်ဖို့အတွက်အခုကျွန်တော်တို့အစပြုဆောင်ရွက်နေပြီဖြစ်ပါတယ်ဆိုလိုတာကတော့ကျွန်တော်တို့နောက်တစ်ခုကတော့ကလေးသူငယ်ဥပဒေပေါ့အရင်တော့ကကလေးသူငယ်ဥပဒေလိုပဲရှိပြီးတော့အခုကလေးသူငယ်အခွင့်အရေးဥပဒေဆိုကျွန်တော်တို့အသိပြန်ဆွဲပါဒါလည်းပြီးနေပါပြီဆိုတော့ဒီຢာတွေဆောင်ရွက်ခဲ့ရတာကျွန်တော်တို့အလွန်ကျဉ်းနှံ့မှုရှိခဲ့ပါတယ်ပြီးခဲ့တဲ့ကာလတစ်လျှောက်လုံးမှာစိန်ခေါ်မှုတွေအနေနဲ့လည်းအများကြီးရှိခဲ့တယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကကျွန်တော်တို့ဝန်ထမ်းအရာနေတယ်ကျွန်တော်တို့ဝန်ကြီးဌာနအဲ့တော့ကျွန်တော်တို့ကပြည်သူပူးပေါင်းပါဝင်မှလူမှုအဖွဲ့အစည်းတွေပူးပေါင်းပါဝင်မှကျွန်တော်တို့လုပ်တဲ့လုပ်ငန်းတွေအောင်မြင်မယ်အဲ့ဒါစိန်ခေါ်မှုပဲကျွန်တော်တို့အတွက်
လူမှုအဖွဲ့အစည်းတွေကပရဟိတအသင်းတွေ
ပရဟိတအသင်းတွေပေါ့နော
်ဥပမာဆိုလို့ရှိရင်ဥကျော်သူရဲ့နိုင်ရေးကူညီမှု
ဟုတ်တယ်အကုန်ပါတယ်ပရဟိတအသင်းတွေအကုန်ပါတယ် foundation တွေပါတယ
်ဟုတ်ကဲ့ပါအဲ့တော့ဒီရန်ပုံငွေအားဖြင့်ရောနိုင်ငံတော်ကချပေးတဲ့ဒီပြာသုံးပန်းကြီးငွေစည်းချပေးတဲ့ budget အခြေအနေရောလုံလောက်မှုရှိပါရင်လား
budget အခြေအနေကလုံလောက်သလားဆိုတော့အလုတ်တကယ်လုပ်ရင်တော့ဘယ်လုံလောက်မလဲမလုံလောက်ဘူးဒါပေမဲ့အခုကျွန်တော်တို့အတွက်အတန်ဝန်တာစရာကောင်းပါတယ်ကျွန်တော်တို့ပြီးခဲ့တဲ့နှစ်2016-17ဘန္နာနှစ်မှာချထားပေးတဲ့ငွေနဲ့အခု17-18အတွက်ငွေကတော့ကွာခြားသွားပါပြီနှစ်ဆခွဲလောက်ကျွန်တော်တို့ပို့ပါတယ်အဲ့ဒါလည်းဗာလဲဆိုတော့ကျွန်တော်တို့မှလုပ်ငန်းဆောင်တာတွေလုပ်ဆရာတွေအများကြီးရှိတယ်တကယ်လည်းလက်တွေ့မှာအကောင့်ထဲပေါနေတာကိုသိတဲ့အခါကျတော့တကယ်ဘန္နာငွေချထားမှုမှာလည်းကျွန်တော်တို့နှစ်ဆခွဲလောက်ပို့ပြီးတော့ချထားပေးတဲ့အတွက်ကြောင့်လာမယ့်နှစ်အတွက်တော့အခုဒီလာမယ့် budget မှာကျွန်တော်တို့တော်တော်ကြီးဆောင်ရွက်နိုင်မယ်လို့ယူဆပါ
ဟုတ်ကဲ့ပါခုနကဝင်းကြီးပြောသွားသလိုပဲဒီလူငယ်တွေရဲ့ဘဝပေါ့နော်ပြပြင်ပြောင်းလဲရေးသူတို့ရှေ့ဘဝတိုးတက်ရေးနဲ့ပတ်သက်ပြီးတော့ပြောမယ်ဆိုရင်ဟိုတက်ငယ်မတိန်နေမကြာခဏဖြစ်နေတာကြားရပါတယ်အရင်တော့ကလည်းရှိခဲ့မှာပါဒါပေမဲ့အခုလောလောဆယ်ကတော့ဒီ social media လူမှုကွန်ရက်တွေကအရန်ထွန်းကားနေတဲ့ခါကျတော့သတင်းတွေကချက်ချင်းပြန့်တော့တော်တော်များများဖြစ်ကြတာပေါ့နော်အဲ့ဒါမှဒီတက်ငယ်မတိန်ကြောင့်ခံဟိုဒီတက်ငယ်မတိန်ကြောင့်ဟိုပေါ့လေဟိုခံစားခဲ့ရတဲ့လူငယ်တွေကိုနှစ်သိမ့်အားပေးဖို့အစီအစဉ်လုပ်ဖို့ဆိုပြီးတော့လူတွေကဟိုအားလုံးကမျောလင့်နေကြတာရှိပါတယ်အဲ့တော့ဒီဟာနဲ့ပတ်သက်ပြီးတော့ဥပမာဆိုလို့ရှိရင်နိုင်ငံခြားမှာဆိုလို့ရှိရင် social worker လို့ခေါ်တာပေါ့နော် social worker ဆိုတာကတော့ဒီလူကလေးတွေကိုဥပမာမိဘထောင်ကျသွားတယ်ဆိုလို့ရှိရင် social worker ကနေကလေးတွေကိုလာခေါ်သွားပြီးတော့သူတို့ထိန်းသိမ်းထားတယ်ပြီးတော့မှ foster care ဆိုပြီးတော့ဟိုခဏကြည့်ရှုမဲ့မိသားစုကိုပို့လိုက်တာပေါ့အဲ့လိုအစီအစဉ်တွေပေါ့နိုင်ငံခြားမှာရှိတဲ့ဟိုကောင်းတဲ့အစီအစဉ်လေးတွေကိုဟိုတင်နန်းပေးဖို့လို့ပါလို့များအစီအစဉ်ရှိပါလားရှင
်အဲဒါနဲ့ပတ်သက်လို့ပြောရရင်အခြေခံကတော့ပထမဆုံးကြီးကတော့တက်ငယ်ပဒိန်ဆိုတာအစားတော့ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီကလေး လေးသူငယ်ဥပဒေထဲမှာပြည်မှုဆိုင်ရာနဲ့ပတ်သက်လို့ပြဋ္ဌာန်းတာမရှိဘူး။အဲ့ရာဇဂတ်ကြီးပုံမှဒါဒါတွေနဲ့ကျွန်တော်တို့ကသုံးရတာရှိတာပေါ့။အခုတက်ငယ်အခွင့်အရေးဥပဒေမှာတော့တက်ငယ်မင်းနဲ့ပတ်သက်ပြီးတော့ပြည်မှုပြည်တံဘယ်လိုချမှတ်မလဲဆိုတဲ့အထိကျွန်တော်ရေးဆွဲနိုင်တဲ့အတွက်ကြောင့်ဥပဒေပိုင်းမှာတော့ပို့ခိုင်းပါလာပြီ။အဲ့တော့ကျွန်တော်တို့ကလည်းဒါကိုပြည်သူကိုသိအောင်ပညာပေးရမယ်။ဒါကပေါ့သေးသေးကိစ္စမဟုတ်ဘူး။တကယ်ခံစားလိုက်ရပြီဆိုရင်လည်းသူတို့အတွက်ကိုပြန်လဲထူထောင်ရေးဆိုတာကျွန်တော်တို့ကလုပ်ပေးရတယ်။လုပ်ပြီးတော့သူတို့ကတာမန်ပြန်လဲထူထောင်ရေးနဲ့မရဘူး။ရုပ်ပိုင်းဆိုင်ရာမှာစိတ်ပိုင်းဆိုင်ရာအရန်ရေးကြီးပါတယ်။တသက်လုံးအတွက်သူတို့အလွန်ရေးကြီးပါတယ်။ဒါကြောင့်မလို့ကျွန်တော်လူမှုအတိုင်းပိုင်းမှာပြန်လဲဝင်ဆန့်ဖို့ဆိုပြီးကျွန်တော်တို့ဆောင်ရွက်နေတဲ့ကိစ္စရှိပါတယ်။အဲ့တော့ကျွန်တော်တို့မှာဒီလူမှုဝန်ထမ်းနီးလန်းနေရှိပါတယ်။အဲ့ဒီနီးလန်းနေတဲ့ကျွန်တော်တို့ account ဖော်ဆောင်ရွက်နေတယ်။ဥပမာ case manager တွေကျွန်တော်တို့မှာရှိတယ်။တစ်ခုချင်းတစ်ခုချင်းမှာသူ case management ဘယ်လိုလုပ်မလဲဆိုတာရှိပါတယ်။နောက်ခုနပြောတဲ့ counseling center တွေရှိတယ်။နောက်ပြီးတော့ main ကလေးတွေအတွက်ပို့ပြီးတော့အရေးကြီးတာကဒီ main ကလေးတွေကိုအထူးစောင့်ရှောက်ဖို့ပေါ့နော်။ကျွန်တော်တို့နေရာတွေပေါ့နော်။တည်တဲ့တီချာနေရာတွေပေါ့ safe house လို့ပေါ့တီချာနေရာတွေကျွန်တော်ဆောင်ရွက်နေပါတယ်ဒါကတော့ဘယ်နေရာမှာဘာလို့ကျွန်တော်တို့ကပြောလို့မရအောင်နေရာကြတော့ဘာဖြစ်လို့ဆိုဒါကဟိုဟိုဒီအနောက်ရှေ့မပေးဖို့လိုတာပေါ့နော
်အဲ့တော့လူကုန်ကူးခံရတဲ့ကလေးတွေကိုဟိုကယ်ဆယ်တဲ့ပညာပေးအစီအစဉ်တွေရောရှိပါလား
ရှိပါတယ်အဲ့ဒါကတော့ငကူတွေကလုပ်ခဲ့တယ်အခုကျွန်တော်တို့ပို့ပြီးတော့ထိထိရောက်ရောက်ဆောင်ရွက်နေတယ်ဆောင်ရွက်နိုင်တာကလည်းဘာကြောင့်ဆောင်ရွက်နိုင်လဲဆိုတော့ခုနကပြောသလိုပေါ့အမျိုးသမီးများအကြမ်းဖက်မှုဥပဒေဆိုတာလည်းပေါ်ပေါက်နေပြီအဲ့ဒီဥပဒေထဲမှာလည်းအရင်နဲ့မတူဘဲနဲ့ပို့ပြီးတော့ဟိုအမျိုးသမီးတွေရဲ့ရည်တည်မှုနဲ့ဖွံ့ဖြိုးတိုးတက်မှုအတွက်ကိုဦးစားပေးပြီးတော့အကာအကွယ်ပေးတဲ့ဟိုဥပဒေတွေကပို့ပြီးတော့ကောင်းမွန်လာတယ်။နောက်ပြီးတော့ဒီမူဝါဒတွေချမှတ်တဲ့နေရာမှာလည်းအမျိုးသမီးတွေနဲ့ပတ်သက်ပြီးတော့ပို့ပြီးတော့ဟိုအမျိုးသမီးတွေဘက်ကမနစ်နာတဲ့ကိစ္စတွေအများကြီးဆောင်ရွက်ထားတာရှိတဲ့အတွက်ကြောင့်ဒါလည်းလူကုန်ကူးမှုပြဿနာမှာလည်းဒါဟာဟိုအမျိုးသားအမျိုးသမီးရောနေတယ်ဆိုပြီးအဓိကအမျိုးသမီးတွေကောင်းဝယ်ဆော့ချော့တဲ့အပိုင်းကပို့ပြီးတော့ထိရောက်လာတယ်
အခုနောက်ဆုံးပေါ့လေဒီလိုမျိုးဟိုတဘောင်းကဘေးရန်နေရဲ့ပတ်သက်ပြီးတော့ဝင်းကြီးတို့ဝင်းကြီးဒီလူမှုဝန်ထမ်းဝင်းကြီးဌာနကတော့လူကယ်ပြန်ဆိုတော့ကယ်ဆယ်ရေးနဲ့နေရာချထားရေးအရေးကြီးတာပေါ့နော်အဲ့တော့အခုမြန်မာနိုင်ငံမှာကြုံခဲ့ရတဲ့တဘောင်းကဘေးရန်နေရဲ့ဒီရေဘေးပေါ့နော်အထူးသဖြင့်တော့မီးလောင်တဲ့ကိစ္စတော့ပေါ့လို့အဲ့ဒါအရင်နဲ့ပတ်သက်ပြီးတော့ဝင်းကြီးအခုဒီချိန်အထိပေါ့လေဟိုအားရချင်နိုင်မှုရှိပါလားကုညီရတာအရင်နဲ့ပတ်သက်ပြီးတော့
ကျွန်တော်တို့ရည်ရည်စီမံချက်ထဲကကျွန်တော်တို့ဝင်းကြီးဌာနကနောက်ပြည်သူကယုံကြည်ကိုးစားတဲ့ဝန်ကြီးဌာနဖြစ်အောင်ကြိုးစားမယ်ပြည်သူနဲ့အနီးဆက်ဆုံးဖြစ်အောင်ကြိုးစားမယ်လို့ကျွန်တော်တို့ဆောင်ရွက်ခဲ့တယ်။တဘောဘီကြောက်တယ်ဆိုရင်အလင်းအမြန်တည်င်းရရှိအောင်ကျွန်တော်တို့လုပ်ထားတယ်။အဲ့ဒီအတွက်ကို hotline တွေတက်ဆင်ထားတယ်။နောက်ပြီးတော့အပြန်အလှန်ဆက်သွယ်တဲ့ mobile application တွေကျွန်တော်တို့လုပ်တယ်။အဲ့လိုနေရာဖြစ်ရင်ကျွန်တော်တို့တည်င်းတွေအပူအလင်းအမြန်ရတယ်။ရလို့ရှိရင်လည်းကျွန်တော်တို့ကအလင်းအမြန်တုံ့ပြန်တဲ့စနစ်ကိုလုပ်ဖို့လိုအောင်မယ်ဆိုတဲ့ကြောင့်ကိုယ်တိုင်လည်းတော်တော်နေရာတော်တော်များများကိုရောက်တယ်။နောက်အဖွဲ့အစည်းတွေနဲ့လည်းပူးပေါင်းဆောင်ရွက်လိုက်တဲ့အတွက်ကြောင့်ပို့ပြီးတော့ထိရောက်စွာဆောင်ရွက်နိုင်တဲ့အတွက်ကြောင့်ဒီဟာနဲ့ပတ်သက်လို့တော့ကျွန်တော်အနေနဲ့ဟိုပြီးခဲ့တဲ့ကာလတစ်ချောင်းလုံးမှာကျင့်နေပါတယ်ဒါပေမဲ့အားရသလားဆိုတော့အားမရတဲ့အပိုင်းတွေကဘာလဲဆိုတော့ကျွန်တော်တို့တကယ်ပြည်သူလူထုကိုဖြန့်ဝေတဲ့အပိုင်းကြတော့ကျွန်တော်တို့ကလူအင်အားနေပါတယ်နေပါတော့အစဉ်အဆက်ကျွန်တော်တို့အားကိုးဆောင်ရွက်ရတာရှိတယ်ဆိုလိုတာကတော့ကျွန်တော်တို့ကယ်ဆယ်တဲ့ပစ္စည်းတွေဟာလိုတာပိုတာမရှိဘူးလို့ပါတယ်တချို့နေရာမှာမရောက်ဘူးလိုသွားတယ်တချို့နေရာကျတော့ပုံပြီးတော့ပိုနေတယ်ပေါ့အဲ့အပေါ်နဲ့အလိုမျှဖို့အတွက်ကျွန်တော်တို့ကကျွန်တော်ဝန်ကြီးဌာနတစ်ခုတည်းနဲ့မဟုတ်ဘဲနဲ့ပြည်သူရဲ့အားရောခုနပြောတဲ့လူမှုဖွဲ့စည်းတွေအင်အားနဲ့ရောကျွန်တော်တို့ဆောင်ရွက်နိုင်နေတယ်ပေါ့နော
်အဲ့တော့ဟိုအလုံးချုပ်ပြီးပြောမယ်ဆိုလို့ရှိရင်အာဆီယံမှာပါပေါ့နော်တခြားနိုင်ငံတကာအဖွဲ့အစည်းတွေပံ့ပိုးကူညီမှုအနေထားရောဘယ်လိုရှိပါလဲရှင
်နိုင်ငံတကာအဖွဲ့အစည်းကဟိုတဘာဝဘီနဲ့ပတ်သက်ရင်တော့နိုင်ငံတကာအဖွဲ့အစည်းကကျွန်တော်တို့ကနေပြီးတဘာဝဘီကြောက်တဲ့အခါမှာတကဒါဟာဖြင့်ကြီးမားတဲ့တဘာဝဘီလို့ကြီးညာမှနိုင်ငံတကာအဖွဲ့အစည်းရဝင်လာတာပေါ့နော်။ဒါမို့ဆိုရင်တော့ကျွန်တော်တို့ပြည်နယ်ပြည်တွင်းမှာရှိတဲ့အဖွဲ့အစည်းတွေနဲ့ကျွန်တော်တို့အစိုးရနဲ့ပူးပေါင်းတာနဲ့လုံလောက်နေတာဖြစ်ပါတယ်။အခုလည်းလုံလောက်ပါတယ်။နိုင်ငံတကာအဖွဲ့အစည်းကတော့ကူညီချင်တာတွေရှိပါတယ်။ကျွန်တော်တို့မှလိုအပ်ရင်ကျွန်တော်တို့ဒါကိုကြီးညာပြီးတော့ဟိုအကူအညီတွေကိုလက်ခံလာဖြစ်ပါတယ်။ကျွန်တော်တို့လည်းအခြားနိုင်ငံမှာဖြစ်တယ်သူတို့ကြီးညာတဲ့အကူအညီတောင်းနေဆိုချက်ချင်းကျွန်တော်တို့နိုင်ငံကလည်းတုံ့ပြန်ပြီးတော့ကူညီနေတာပဲဖြစ်ပါတ
ယ်။ Okay အဲ့တော့ဝန်ထမ်းတွေရဲ့ဒီ capacity building ပေါ့နော်သူတို့ရဲ့စွမ်းဆောင်ရည်မြင့်တင်ရေးနဲ့ပတ်သက်လို့နိုင်ငံတကာတင်နန်းတွေဘာတွေပို့တာတွေဘာတွေရောရှိပါလားရှ
င်။အများကြီးရှိတယ်ကျွန်တော်တို့ဝန်ကြီးဌာနတကယ်တော့နိုင်ငံတကာတင်နန်းကိုတော်တော်သွားရတယ်အများကြီးသွားရတဲ့နိုင်ငံဒီဝန်ကြီးဌာနတစ်ခုလို့ပြောရင်လည်းမမှားပါဘူး။တော်တော်များများတင်နန်းတွေရှိပါတယ်ကျွန်တော်တို့နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်နေတဲ့အဲကိစ္စတွေရှိရဲ့ဥမာကုလသမဂ္ဂ convention နဲ့ကိစ္စတွေနောက်ဒီ sustainable development goal ဒါနဲ့ပတ်သက်တဲ့ကိစ္စတွေကျွန်တော်တို့အများကြီးရှိပါတယ်အထူးသဖြင့်တော့အာဆီယံနိုင်ငံချင်းချိတ်ဆက်တဲ့နေရာမှာကျွန်တော်တို့အနေနဲ့နိုင်ငံတကာကိုသွားပြီးတော့တင်နန်းတွေတက်တယ်ဒီအဖွဲ့အစည်းတွေအစည်းအဝေးတွေသွားတက်တယ်ဆိုတာကတော့ကျွန်တော်တို့တစ်ခါမှမလွတ်အောင်ကျွန်တော်တို့လုပ်နေတဲ့အတွက်ကြောင့် evident ကိုချိတ်ဆက်မိပြီနဲ့ဆောင်ရွက်နိုင်ပါတယ်
ဟုတ်ကဲ့ပါအဲ့တော့နိုင်ငံတကာအတွေ့အကြုံတွေလည်းရတာပေါ့နော်ဟုတ်ကဲ့အခုလိုအချိန်ပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်
ကျွန်တော်လည်းကျေးဇူးတင်ပါတယ်ကျွန်တော်တို့ဝန်ကြီးဌာနကြောင်းတင်ပြခွင့်ရတယ
်ဒေါက်ခင်ဆိုဝင်းစီစဉ်တင်ဆက်ခဲ့တဲ့မြမအရေးဆွေးနွေးခန်းကိုနားဆင်ကြရတာပါရှင်
VOA မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်တနင်္လာနေ့မနက်ဖြန် VOA American တန်ရဲ့2018ခုနှစ် February လ20ရက်မနက်9နာရီထိနားဆင်ရမယ့်အစီအစဉ်တွေကို line to meter 32 40နဲ့49တို့ကနေပြီးတော့ပဲတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ဒီဒုတိယပိုင်းအစီအစဉ်တန်းမှာတော့မြန်မာပြည်ကပေးစာကဏ္ဍနဲ့တူဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်မှာနားဆင်ရမှာက
KAO ခေါင်းဆောင်တဲ့ UNFC အဖွဲ့ဟာဝါတက်ဖွဲ့ရဲ့စီးရင်အားတည်ဆောက်ပြီးကိုလိုချင်တာကိုရအောင်တောင်းဆိုခြင်းနဲ့လမ်းစဉ်ဘက်ကိုပို့ပြီးလိုက်ချင်ပုံရပါတယ်
ကောင်ဆန်းစုကြည်ရဲ့မေတ္တာရက်ခံချက်ကိုဘလောက်နားထောင်ကြမလဲဆိုတဲ့ခေါင်းစဉ်နဲ့နားဆင်ကြရမှာပါဒီအစီအစဉ်တွေကမှအခုရင်ဆုံးမအေးတန်နာကျော်ရဲ့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ကြရအောင်ပါရှင
်မင်္ဂလာပါရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်တွေရဲ့အမှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလီတစ်ပုဒ်နဲ့လည်းဖြော်ပြပေးမယ်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။ VOE ကတင်ဆက်ပေးတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေသူတို့ရဲ့အမြင်အမျိုးမျိုးကိုရေးလာတဲ့စာတွေကိုမဖော်ပြပေးခင်မှာတော့ VOE ကိုအမြဲတမ်းနားဆင်အားပေးပြီးတော့အကြံပြုပါတယ်ဆိုပြီးရေးလာတဲ့သောရရှင်တွေရဲ့စာလေးတွေကိုအရင်ဖော်ပြပေးခြင်းပါတယ်နော်။ Facebook မှာရေးလာတဲ့မာစီလူကြာဆိုတဲ့သောရရှင်ကအစီအစဉ်တွေအတွက်ကျေးဇူးတင်ပါကြောင်းအခုလိုပြောလာပါတယ်
။ကျေးဇူးလည်းတင်ပါတယ်။အခုလိုမျိုး VOE ရဲ့ရုပ်သံဌာနမြင်ရကြားရတာကြောင့်ဘုဒ္ဓပူတိုးတက်ပြီးအတိတရားပူရှိလာလို့အရာရာတိုင်းကိုပူနားလည်နိုင်လာပြီးတော့ကုချင်းစာတရားပူထားတတ်လာနိုင်တာ VOE ကြောင့်ပါခင်ဗျာ
။ရမင်းမော်ဆိုတဲ့သောရရှင်ကတော့ကျမတို့ရဲ့အင်္ဂလိပ်စာသင်ခန်းစာပြည့်တန်ဖြစ်ပုံရပါတယ်နော်
။ VOE ကိုကျေးဇူးတင်ပါတယ်ရှင်။ George Crow နဲ့ဒေါ်လလတန်းအမြဲတမ်းကျမ်းမာချမ်းသာပါစေလို့ဆုတောင်းပေးလိုက်ပါတယ်နော်
။ဟုတ်ကဲ့ပါ။Josh Crow နဲ့ Andy Dollar လာတန်းကိုပြောလိုက်ပါမယ်ရှင်။ဦးမြအောင်ဆိုတဲ့နောက်ထပ်သောရရှင်ကတော့တိုက်ရိုက်လေလံအစီအစဉ်ကိုအပတ်စဉ်နားထောင်ဖြစ်ပါတယ်တဲ့ VOE ကိုကျေးဇူးတင်ပါတယ်လို့ဆိုလာပါတယ်။ဟုတ်ကဲ့ပါသောရရှင်နေလဲသိပြီးသားဖြစ်ပါလိမ့်မယ်။ကျမတို့ VOE မြန်မာပိုင်းကနေပြီးတော့တိုက်ရိုက်လေလံဆွေးနွေးမှုအစီအစဉ်ကိုတော့တစ်ပတ်မှနှစ်ချိန်စနေညပိုင်းနဲ့အင်္ဂါညပိုင်းအစီအစဉ်တွေမှာထုတ်လွှင့်ပေးနေတာဖြစ်ပါတယ်နော်။ဒီအစီအစဉ်မှာသောရရှင်နေကိုတိုင်းပါဝင်ပြီးတော့ဆွေးနွေးနိုင်တာမလို့ဆွေးနွေးခြင်းနဲ့သောရရှင်နေအနေနဲ့ကိုယ်တိုင်ပါဝင်ဆွေးနွေးမယ်ဆိုရင်တော့တယ်လီဖုန်းနံပါတ်ကိုလှမ်းပြီးတော့ပို့ပေးထားနိုင်ပါတယ်။ဒါမှမဟုတ်လေကိုယ့်ရဲ့အမြင်ကိုအီးမေးလ်ကတဆင့်ဆွေးနွေးမယ်ဆိုရင်ကျမတို့ VOE အီးမေးလ်ကိုစာရေးပြီးတော့ပို့ထားနိုင်ပါတယ်။ကျမတို့ရဲ့ Facebook အစာမျက်နှာပေါ်မှာလည်းမှတ်ချက်နေရာမှာလာပြီးတော့ရေးထားပြီးတော့ဝင်ရောက်ဆွေးနွေးနိုင်ပါတယ်ရှင်။ VOE သောရရှင်တွေအားလုံးပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်။ VOE သတင်းတွေနဲ့ပတ်သက်ပြီးတော့နည်းနည်းအကြံပြုချင်ပါတယ်ဆိုပြီးတော့ရေးလာတဲ့သောရရှင်တက်လူရဲ့စာကိုလည်းပြောပြပေးချင်ပါတယ်
။ရခိုင်ရေးကိစ္စနဲ့ပတ်သက်ပြီးတော့မြတ်တစွာသတင်းရေးစီချင်ပါတယ်။ကျွန်တော်လူမျိုးစွဲမရှိပါကျွန်တော်ဗုဒ္ဓဘာသာဝင်တယောက်ပါဒါပေမဲ့လည်းအစ္စလမ်ဘာသာဝင်မုန်ဒီဆန့်ကျင်သူတယောက်မဟုတ်ပါဘူးသတင်းမှန်တွေကိုလေးစားစွာဖြင့်စောင့်မျှော်အားပေးလျက်ပါ
ဟုတ်ကဲ့ပါကျွန်တော်တို့ VOA သတင်းဌာနအနေနဲ့လည်းဘယ်ဘက်ကမှဘက်မပေးမနဲ့သတင်းမှန်တွေကိုတင်ပြဖို့အထူးအားယုံဆိုင်လှုပ်ဆောင်ပါတယ်လို့ပြောချင်ပါတယ်ရှင်မမြင်နိုင်မတွေ့နိုင်အဝေးရောက်နေတဲ့ဒေတာတွေကိုရောက်နေတာမလို့ VOA သတင်းနဲ့အတန်ဖိုင်တွေကြောင့်သတင်းတွေကိုသိခွင့်မြင်ခွင့်ရတဲ့အတွက် VOA ကိုအထူးကျေးဇူးတင်ပါတယ်လို့ဆိုလာတဲ့ VOA Facebook ပေးရတဲ့အစဉ်သူကတော့
မြန်မာနိုင်ငံအရှေ့မြောက်ဖြားဒေသတခုမေခမြစ်ဘူတာအိုမချမ်းပေါ်အထိခီးသွားနေပါတယ်။ဒါကြောင့်မို့ VOA ကိုလည်းကျေးဇူးတင်တယ်။သတင်းတွေဖတ်ခွင့်ရလို့လေ။အတိမတ်ပြုပေးတဲ့သူတွေကိုလည်းအများကြီးကျေးဇူးတင်ပါတယ်ရှင်
။ဖအန်ကနေပြီးတော့ VOA ကိုအမြဲတမ်းအားပေးပါတယ်ဆိုပြီးတော့ရေးလာတဲ့ဖအန်သားဆိုတဲ့ VOA ပရိသတ်ရေးလာတာကိုလည်းပြောပြပေးချင်ပါတယ်
။ VOA ခင်ဗျာအမြဲတမ်းအားပေးလျက်ပါ။နိုင်ငံတကာသတင်းတွေကိုတောင်စိတ်ဝင်စားပါတယ်။ဒါပေမဲ့ခုမြန်မာနိုင်ငံကသတင်းတွေကိုဦးစားပေးပြီးလွှင့်ပေးစေချင်ပါတယ်။ကျွန်တော်တယောက်ထည့်ရဲ့ဆန္ဒပါကျေးဇူးတင်ပါတယ်
ပြီးခဲ့တဲ့သတင်းပတ်တွင်မှအများစိတ်ဝင်စားခဲ့တဲ့သတင်းတစ်ပုဒ်ပေါ်မှာသွားရရှင်နေကိုပိုင်မြင့်အမျိုးမျိုးကိုရေးလာတဲ့မှတ်ချက်တွေကိုတော့နောက်ပိုင်းမှာဆက်ပြီးတော့ထုတ်လွှင့်ပေးဖို့ရှိပါတယ်နော်အခုတော့သွားရရှင်နေကိုအနောက်တိုင်းဒီလေးတစ်ပုဒ်နဲ့ကြားဖြတ်ဖြောပြေးပေးကြပါတယ်ဒီတစ်ပတ်မှာတော့ Billboard Hot 100 Billboard ရဲ့ Hot အဖြစ်ဆုံးတေးတရာဆင်းမှာနံပါတ်3ချိတ်တဲ့သတင်းလေးနဲ့ဖြောပြေးပေးကြပါတယ်ရှင်ဗြိတိရှ်အမျိုးသား Pop အဖွဲ့ One Direction အဖွဲ့ဝင်ဟောင်းဇိန်းနဲ့American Pop တေးရေးတီးဆို Taylor Swift တို့2018ခုနှစ်မှာထွက်တဲ့ 50 Shades Darker ရုပ်ရှင်ကားအတွက်ဇာတ်ဝင်တီးတီးဆိုပေးထားတဲ့သတင်းဖြစ်ပါတယ်။သတင်းရေးဆက်သူ3ဦးရဲ့မှာတော့ Taylor Swift ကိုယ်တိုင်ပါဝင်တာပါ။2016ခုနှစ်ဒီဇင်ဘာမှာဖြန့်ချိလိုက်ပြီးတော့ထွက်ချင်း online မှာဖြန့်ချိတာဖြစ်ပါတယ်။ပထမဆုံးစထွက်တဲ့သတင်းပတ်မှာကို Radio ကနေနားထောင်မှုပေါင်း25သန်းနောက်ပြီးတော့ online ကနေပြီးတော့နားထောင်မှုပေါင်း3သန်းထိရှိခဲ့ပါတယ်။2016ခုနှစ်အတွင်း Taylor Swift တယောက်သူ့ရဲ့အခြေရေးကိစ္စတွေနဲ့ဝေဖန်ခံရတာတွေဖြစ်ခဲ့ပြီးတော့မီဒီယာကသူ့ရဲ့ပုဂ္ဂလိကရေးရာကိစ္စတွေကိုပဲအာရုံစိုက်နေတဲ့အချိန်မှာအခုလိုမျိုး2014နောက်ပိုင်းပထမဦးဆုံးအကြိမ်ဖြစ်တဲ့ Hollywood Blockbuster ရုပ်ရှင်ကားကြီးတစ်ခုအတွက်တချင်းတစ်ပုတ်အောင်မြင်မြင်ထွက်လာနိုင်တာဟာသူ့ရဲ့တခြားကိစ္စတွေကိုမီဒီယာအာရုံကျနေတာကိုလွမ်းလဲပေးခြင်းလို့ဖြစ်မယ်လို့တချို့တွေကပြောကြပါတယ်။သူ့ရဲ့ရည်ရွယ်ချက်ကလည်းအောင်မြင်သွားပါတယ်။ဒီတချင်းနဲ့မှာ Zayn ဆိုတာရော Taylor Swift ဆိုထားတာရောအရန်ကောင်းပါလေလို့ Entertainment Weekly Magazine ကပြောပါရယ်ဒီသချင်းက Zayn One Direction အဖွဲ့ကထွက်ပြီးနောက်ပိုင်းသူအကောင်းဆုံးတေးဆဲဖို့စီးရင်နေမှာဒုတိယမြောက်ဝင်တဲ့သူကိုယ်ပိုင်သချင်းဖြစ်ပါတယ် Taylor Swift အနေနဲ့တော့အကောင်းဆုံးတေးဆဲဖို့စီးရင်နေဝင်တဲ့သချင်းအပုတ်20မြောက်တေးသချင်းဖြစ်ပါတယ်ဒီလိုမျိုးသချင်းအပုတ်20အကောင်းဆုံးတေး30စီးရင်နေကိုဝင်ဖို့ကအမှုပညာရှင်16ဦးပဲဖြစ်ပြီးတော့သူက16ရောက်မြောက်ဖြစ်ပါတယ်အဲ့ဒီထက်မှမအမျိုးသမီးအဆိုရှင်6ဦးပဲပါတာပါZayn and Taylor Swift ရဲ့ I don't wanna live forever ဆိုတဲ့သချင်းကိုနားထောင်ကြည့်ပါအောင်နော်Taylor Swift ရဲ့ I don't want to live forever ဆိုတဲ့သင်္ကေတနားဆင်ကြရတာပါရှင်။အခုတော့ VOA ကသတင်းတင်ဆက်ပေးတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့တို့ရရှင်နေတို့ရဲ့ထင်မြင်ယူဆချက်တွေကိုရေးလာကြတာကိုပြောပြပေးစင်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တွင်မှအများစိတ်ဝင်စားခဲ့တဲ့သတင်းတစ်ပုဒ်ကတော့ဖွဲ့စည်းပုံပြင်ဆင်ရေး27ရာစုပင်လုံးညီလာခံမှာတိုင်းရင်းသားတွေပါဝင်မှုအရေးကြီးတယ်ဆိုပြီးတော့ဒေါအောင်ဆန်းစုကြည်ပြည်အောင်စုဘွယ်မှာပြောကြားသွားတဲ့ကိစ္စပဲဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့သောရရှင်နေဒီ Facebook စာမျက်နှာပေါ်မှာတော်တော်လေးတုံ့ပြန်ရေးသားလာကြတာတွေ့ရပါတယ်เนาะအောင်စောကြည်မင်းဆိုတဲ့သောရရှင်ကစစ်တပ်နဲ့အစိုးရတပေါင်းတစည်းတည်းဖြစ်မှရပါမယ်ဆိုပြီးတော့သူ့ရဲ့အမြင်ကိုအခုလိုရေးလာပါတယ်
ဒေါ်စုပြောသလိုလက်နက်ကင်အဖွဲ့တွေကိုအားကိုတကယ်ယုံကြည်ဖို့ဆိုတာကတော့လူတိုင်းအတွက်လွယ်ချင်မှလွယ်ပါလိမ့်မယ်ကိုနယ်ကိုလူလူအခြေပြုတဲ့အဖွဲ့ကတော့ယုံကြည်ပါလိမ့်မယ်လက်နက်မွေးရစေဝါတိုင်းတစ်ပါးအပြုနေရတဲ့အဖွဲ့တွေအဖို့တော့လူလူကသူတို့ကိုအားမထားသလိုသူတို့ကလည်းလူလူကိုအပြုပြီးလူကြားတဲ့ရဲရဲထွက်မလာဝန်းလောက်ပါဘူးအခက်ခဲကအစိုးရကတော့ကန့်လန့်နေပေမဲ့စစ်တပ်ကမယုံရဲတော့တိုင်းရင်းသားတွေဘက်ကလက်မလန်းရေးကြပါဘူးဒါဟာဖွဲ့စည်းပုံအကျက်တဲပါပဲတနိုင်ငံထဲမှာအစိုးရနှစ်ရက်ဖြစ်နေတာပါအ အဖက်ဖက်ကခေါင်းဆောင်တွေအမျိုးအမြင်ရှိရှိပါပါနဲ့နဲ့တိုက်ပွဲတွေရက်ပြီးအများလက်ခံနိုင်တဲ့ဖက်ဒရယ်ပြည်ထောင်စုရဲ့အခြေခံဥပဒေတည်းရဲ့ဖြစ်ပေါ်လာအောင်တဆင်ချင်းတွားရမှာပါစစ်တပ်ကအစိုးရနဲ့ဆင်ပြန်ဖြစ်နေတဲ့ရေးငြိမ်းချမ်းတဲ့ပြည်ထောင်စုခီးဝေးနေဦးမှာပါ
ထင်းမြင့်ဆိုတဲ့တော်ရရှင်ကတော့လူဆွမ်းအောင်အတိတ်ကအားကိုပြီးတော့အတုံးချပါဆိုပြီးတော့အခုလိုသူ့ရဲ့အမြင်ကိုရေးလာပါတယ
်ခက်တယ်ဗျာလူတွေသင်္ကန်းစာမယူနိုင်သေးဘူးလက်တလောစီးရီးယားကိုကြည့်ဘယ်ဘက်ကနိုင်သလဲလက်နက်နဲ့ဖြည့်ရှင်းတို့ကတော့အလုံးရှုံးပါပဲသူကဘာရတယ်ငါကဘာမရလို့နဲ့မပြောပါလောက်တဲ့မကြခင်ကုံသွားမဲ့တယန်စာတာလေးအကြောင်းပြပြီးကို့လူမျိုးငိမ့်ချမ်းရေးကိုလစ်လျူရှုရက်ကြတယ်တယန်စာတာအားကိုတဲ့လူပြင်းတွေလို့ပြောရမလားပဲငင်းကြရရင်ပညာရေးမြင့်လာပြီးလူဆွာမြင့်လာမှာကိုထဲ့မတော်ဘူးလူဆွာကလာတကယ်တယန်ဇာတအမှန်ပါစင်ကာပူနိုင်ငံကိုအတူယူကြည့်ကြပါ
မြမပြည်သားဆိုတဲ့တော်ရရှင်ကတော့ဗမာရီရောတိုင်းသားတွေပါပြည်သူအားလုံးတပေါင်းတစ်စီးတည်းဖြစ်တင်ပါပြီလို့အခုလိုပြောလာပါတယ
်မြမပြည်သားတိုင်းသားတွေအနေနဲ့စစ်မှန်တဲ့ဖက်ဒရယ်ရဖို့ဆိုရင်ဖွဲ့စည်းပုံကိုအရင်ပြင်ရမယ်ဆိုတာနားလည်ရပါမယ်ဖွဲ့စည်းပုံကိုပြင်ဖို့အတွက်ဒေါ်စုနဲ့အရင်လက်တွဲတင်ပါတယ်ဒီလိုမှမဟုတ်ပဲအဆအဆအရာရာဒေါ်စုကပြင်ပြီးမှနောက်ကလိုက်လျှောက်ချင်လို့မရပါဘူးဒေါ်စုမှလည်းတိုင်းသားတွေကိုပါဝင်အောင်စည်းရုံးရတာကတစ်ဖက်တက်ကတစ်ဖက်နဲ့တိုင်းပြည်နောင်ရေးကောင်းဖို့အတွက်အသက်အရွယ်နဲ့မမျှအောင်စ조사နေရတာပါတိုင်းသားခေါင်းဆောင်တွေအပါအဝင်ပြည်သူတွေအားလုံးစည်းလုံးတင်ပါပြီ
အားလုံးစည်းလုံးတင်ပါပြီဆိုရဒီတော်ရရှင်ပြောလာတဲ့အချိန်မှာ Facebook ပေါ်ကတော်ရရှင်ရင်ဖြိုးကတော့
စစ်တပ်ကအစိုးရလက်အောက်မှာရှိတင်ပါတယ်တိုင်းသားတပ်တွေလည်းအစိုးရလက်အောက်မှာပဲရှိတင်ပါတယ်ဒါမှ Federal ပြည်အောင်စုဖြစ်မှာပါတိုင်းသားတက်တွေကိုလည်းတိုင်းဒေသတွေမှာထားတိုင်းဒေသကတက်တွေကိုလည်းပြည်နယ်မှာထားဒါမှအစိုးရကကင်တွင်နိုင်မှာပါအစိုးရလိုအပ်သလိုသုံးလို့ရတဲ့တက်တွေဖြစ်ရမှာပါစစ်တပ်ဆိုတာနိုင်ငံတော်ရဲ့ဝန်ထမ်းပါပဲတိုင်းသားတက်တွေကလည်းဒါကိုလိုက်နာရပါမယ်အစိုးရကလည်းပြည်သူကတင်မြှောက်တဲ့အစိုးရဖြစ်ရပါမယ်မြန်မာနိုင်ငံကိုတိုင်းသားအလုံးခေါင်းဆောင်နိုင်ပါတယ်တမနာလည်းလုပ်ပိုင်ခွင့်ရှိရပါမယ်အစိုးရဆိုတာနိုင်ငံရဲ့ခေါင်းဆောင်ပါပဲစစ်တပ်ကနိုင်ငံကိုကာကွယ်ဖို့ပြည်သူတွေကိုကာကွယ်ဖို့တတ်တက်ပါပဲ
စစ်တပ်ဆိုတာတိုင်းပြည်ကိုအကာအကွယ်ပြုဖို့ပါအားလုံးရဲ့အထက်မှာအဆိုးရွားရှိပါတယ်ဆိုပြီးရေးလာပါတယ်။သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်နော်။ဒေးတောင်းလာတဲ့သောရရှင်တွေအတွက်လည်းအလှပေးဦးမှာဖြစ်ပါတယ်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့ online စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားတေးလက်ဆောင်ကဏ္ဍမှာဒေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါရစေ။ VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American သံမြန်မာပိုင်းအစီအစဉ်လို့လိမ့်လို့ပြီးစာရိတ်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။ email ပေးဖို့မယ်ဆိုရင်လည်း bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့လဲ VOA Bemis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သရရှင်နေစီကပြောစရာရှိတာတွေကိုနားထောင်ပြီးကိုစောင့်မျှော်ကြိုဆိုနေပါတယ်နော်။ဆက်ပြီးတော့မြန်မာတိချစ်တော်ရရှင်တွေအတွက်မြန်မာတချင်းလေးတပုတ်နဲ့ဖြော်ပြပေးကြပါရစေ။ဒီတစ်ပတ်တေးတောင်းလာတဲ့တော်ရရှင်ကတော့မိုးထက်အာကာရဝမ်းမာရှိတဲ့ကချင်တငယ်ချင်းအတွက်ပါဆိုပြီးတေးတောင်းလာပါတယ်။ VOA American ရုံးကိုဖုန်းဆက်ပြီးတေးတောင်းတာဖြစ်ပါတယ်။ဘယ်သူဘယ်ဝါဆိုတာတော့မပြောသွားပါဘူးနော်။သူကအောင်လာရဲ့တောင်းမှန်ပါတယ်ဆိုတဲ့တချင်းလေးထုတ်လွှင့်ပေးပါတယ်။ဟုတ်ကဲ့ပါ။ဒီတော့ဒီတစ်ပတ်သူတောင်းထားတဲ့တချင်းလေးနဲ့ဖြော်ပြပေးကြပါရနော်။အောင်လာတည်ဆူထားတဲ့တောင်းမှန်ပါတယ်ဆိုတဲ့တချင်းကိုတိချစ်တော်ရရှင်နဲ့အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်ရှင်
။ဘူးမမလိုပါဘူး။ငါရဲ့ဘေးမှာ။ Oh me she they you be ပြေတော့တဲ့ငါကပါ။ You are darling ကိုတဲ့။ခိုင်မာခဲ့တဲ့ချစ်တွေအားရင်တွေပေးခဲ့Nova boyanga so te mya dalya to ye tin bi ma ge de ka today to say so kwa twa nong da ru ya jain ma we so yau ne ma la na ma ra shi da ma Nicole
ည်ဆူထားတဲ့တောင်းပန်ပါတယ်ဆိုတဲ့သတင်းကိုနားဆင်ခဲ့ကြရတာပါရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ချက်ပေးစာတွေရင်ဖွင့်စာတွေနဲ့ဒီသတင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bambies.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သွားရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
မအေးတနာကြွစီစဉ်တင်ဆက်ပေးနေတဲ့မြန်မာပြည်ကပေးစာကန္တာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရပါမယ်။ဒေါ်စန်းစုကြည်ရဲ့မြစ်တာရက်ခံချက်ကိုဘလောက်နားထောင်ကြမလဲဆိုတဲ့ခေါင်းစဉ်နဲ့ဦးစီသူအောင်မြင့်ရဲ့ဒီသတင်းဘက်ဆွေးနွေးတင်ပြချက်ကိုမတ်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင်။
ဖြစ်ခဲ့တဲ့ဖေဖော်ဝါရီ၁၂ရက်ရှမ်းပြည်နယ်ပင်လုံမြို့မှာကျင်းပတဲ့ပြည်ထောင်စုနှစ်အခမ်းအနားမှာနိုင်ငံတော်ဦးတိုင်ပင်ခံဒေါက်တာဆန်းစုကြည်ပြောခဲ့တဲ့စကားတခွန်းအတော်လေးကြည်ရိုက်ခတ်သွားပါတယ်။အဲဒါကတော့အထူးပဲငြိမ်းချမ်းရေးစာချုပ်မှာလက်မှတ်မထိုးရသေးတဲ့ကျမတို့ရဲ့တိုင်းသားအစုအဖွဲ့တွေကိုမြစ်တာရက်ခံခြင်းပါတယ်။တတိရှိရှိနဲ့ကိုကိုကိုယုံကြည်စွာနဲ့လက်မှတ်ထိုးလိုက်ပါ။ကျမတို့ရဲ့27ရာစုပင်လုံထဲမှာပါဝင်လိုက်ကြပါ။ကျမတို့အားလုံးဟာပြည်သူပြည်သားအားလုံးဟာဒီပါဝင်မှုကြောင့်ဘယ်လောက်နှလုံးစိတ်ဝမ်းအေးချမ်းကြမလဲ။ဘယ်လောက်ကျေးဇူးတင်ကြမလဲဘယ်လောက်ပီတိဖြစ်ကြမလဲဆိုတာစဉ်းစားကြပါဆိုတာပဲဖြစ်ပါတယ်ဒေါက်ဆန်းစုကြည်ရဲ့အဲ့ဒီမေတ္တာရက်ခံချက်ကိုလက်နက်ကန်တိုင်းသားတွေဘက်ကဘယ်လိုသဘောထားကြသလဲဒေါက်ဆန်းစုကြည်ကမ်းလှမ်းသလို NCA စာချုပ်ကိုလက်မှတ်ထိုးပြီးမကြာမီကျင်းပမဲ့ဒုတိယအကြိမ်27ရာစုပင်လုံညီလာခံကြီးတဲ့ပါဝင်လာကြမလားဆိုတာကုတ္တပတ်ဆွေးနွေးတင်ပြသွားပါမယ
်တကယ်တော့ဒေါက်ဆန်းစုကြည်အနေနဲ့ဒီလိုမေတ္တာရက်ခံချက်မျိုးအရင်တုန်းကလည်းကမ်းလှမ်းပြောဆိုခဲ့ဘူးပါဗျဒါပေမဲ့အခုတစ်ချိန်ပိုးပြီးတော့ရှင်းရှင်းလင်းလင်းဖြစ်အောင်ပြောဆိုလိုက်တာပါဒီတတိုင်းပြည်လုံးဆိုင်ရာအပြစ်ရဲ့စာချုပ် NCA ဆိုတာသူတို့ NLD ကပါဝင်ရေးဆွဲထားတာမဟုတ်ဘူးအရင်အစိုးရတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးနီးနီးပါဝင်ရေးဆွဲသဘောတူထားတာဖြစ်တယ်သူတို့အနေနဲ့အရင်အစိုးရရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအမွေဆက်ခံပြီးဒီစာချုပ်ကိုအတိမတ်လဲပြုကိုယ်တိုင်ပါဝင်ရေးဆွဲခဲ့တဲ့တိုင်းရင်းသားတွေကိုလည်းလက်မှတ်ရေးထိုးစေချင်တယ်ဆိုပြီးပြောခဲ့တာပါ။ဒါလည်းမှန်ပါတယ်။ NCA စာချုပ်အပြည့်သက်ရေးဆွဲပြီးချိန်တိုင်းသားလက်နက်ကိုင်အဖွဲ့တွေဘက်က NCCT အဖွဲ့ခေါင်းဆောင်နိုင်ဟန်တာ KNU အတွင်းရေးမှူးဖရိုစောကွယ်ထူးဝင်း KIA ဒုစစ်ဦးစီးချုပ်ဗိုလ်ချုပ်ကွမ်မော်ဒေါက်တာဆလိုင်းလျံမုံစခေါင်းဗိုလ်မှူးကြီးခွန်အုပ်ကာတို့လက်မှတ်ရေးထိုးခဲ့ကြတာပါ။အတိတ်ပဲကတော့ NCA စာချုပ်ပါအချက်တွေကိုသဘောတူကြောင်းလက်မှတ်ရေးထိုးခဲ့သူတွေထဲမှာလက်ရှိအချိန်ထိအပြစ်ခတ်မရက်ဆဲရသေးတဲ့ KIO အဖွဲ့နဲ့မွန်ပြစ်သစ်ပါတီကခေါင်းဆောင်တွေလည်းပါဝင်ခဲ့ကြပါတယ်။ဒါပေမဲ့တကယ့်လက်တွေ့စာချုပ်ချုပ်ကြမယ်လက်မှတ်ထိုးကြမယ်ဆိုတဲ့အခါမှသာကိုကံပလောင်နဲ့ရခိုင် AA အဖွဲ့အပါဝင်အားလုံးပါဝင်ခွင့်မရလို့ဆိုတဲ့အခြေအနေအောက်မှာKIO ခေါင်းဆောင်နဲ့ UNFC အဖွဲ့ဝင်တွေလက်မှတ်မထိုးခဲ့ကြတာပါအခုဒေါအောင်ဆန်းစုကြည်ပြောတဲ့အတိတ်တွေကကိုကိုတိုင်ရေးဆွဲကိုတိုင်လည်းသဘောတူထားတဲ့အချက်တွေပဲမို့ DNCA စာချုပ်ကိုလက်မှတ်ထိုးလိုက်ကြပါအပြစ်အခက်တွေရက်ဆဲလိုက်ကြပါပြီးရင်သူဥဆောင်ကျင်းပနေတဲ့ငြိမ်းချမ်းရေးနီလာခံနဲ့တင်းပြေဂျက်ပြေပါဝင်လိုက်ကြပါဆိုပြီးမေတ္တာရက်ခံခဲ့တာဖြစ်ပါတယ်နောက်ဆုံးဒေါအောင်ဆန်းစုကြည်ကတကယ်လို့ညီလာခံနဲ့လာပြီးဆွေးနွေးမှုတွေကိုမကြိုက်ရင်မမျှတဘူးထင်ရင်ဆွေးနွေးမှုတွေတဲကနေလေအချိန်မီွေးထွက်သွားလို့ရတာပဲဘသူမှလည်းတားလို့ရမှာမဟုတ်ဘူးဆိုပြီးစကားကုန်ပြောခဲ့ပါတယ
်ဒေါက်ဆန်းစုကြည်ရဲ့မြစ်တာရက်ခံချက်ထွက်ပေါ်လာပြီးနောက်တစ်ဖက် UNFC ကပုဂ္ဂိုလ်တွေ KIO ခေါင်းဆောင်တွေစီကတုံ့ပြန်မှုတွေထွက်ပေါ်လာပါတယ် UNFC ရဲ့အထွေထွေတွင်းမှုခူးဦးတွေကသူတို့အနေနဲ့27ရာစုပင်လုံညီလာခံတက်ဖို့နဲ့ NCA လက်မှတ်ထိုးဖို့ကိစ္စသူတို့တင်ပြထားတဲ့အချက်၈ချက်ကိုအစိုးရကနေအောင်မြင်မြင်ညှိနှိုင်းပေးနိုင်မယ့်အပေါ်မူတည်တယ်ဆိုပြီးပြောဆိုလိုက်ပါတယ်။လားတူပါပဲ။ KIO ဒုဥက္ကဋ္ဌဗိုလ်ချုပ်ကွမ်မော်ကလည်းသူတို့ UNFC ကတင်ပြထားတဲ့အချက်၈ချက်ပြည်လည်မှ NCA လက်မှတ်ထိုးမယ်လို့ပြောပါတယ်။တကယ်တော့ KIO အဖွဲ့ဦးဆောင်တဲ့ UNFC ဟာအရင်သမ္မတဦးသိန်းစင်အစိုးရလက်ထက်ငကို NCA စာချုပ်ကြီးကိုလက်မှတ်ထိုးရဖို့စီစဉ်တုန်းကပြောခဲ့ဆိုခဲ့တာတွေနဲ့ကွာခြားသွားပြီဆိုတဲ့သဘောပါ။အရင်တုန်းကတော့ အားလုံးမပါဝင်နိုင်လို့လက်မှတ်မထိုးနိုင်သေးသူတွေအတွက်အာမခံချက်မရှိလို့ဆိုခဲ့ပြီးအခုတော့အဲ့ဒီအချက်တွေအပြင်နောက်ထပ်၈ချက်ထပ်ပြီးတောင်းဆိုထားတာဟာ NCA စာချုပ်ကိုပြန်ပြင်ကျင်နေဆိုတာနဲ့သဘောတူတူပါပဲ။ KAI ဦးဆောင်တဲ့ UFC အဖွဲ့ဘာကြောင့် NCA စာချုပ်ကိုလက်မှတ်မထိုးခြင်းငြိမ်းချမ်းညီလာခံမှာမပါဝင်ခြင်းတလို့ဖြစ်ရတယ်လဲ။မေကွန်းထုတ်ဆရာရှိလာပါတယ
်လက်ရှိမြန်မာနိုင်ငံထဲကလက်နက်ကင်တိုင်းရင်းသားအုပ်စုတွေထဲမှာနိုင်ငံရေးဆိုင်ရာယက်တီချက်နှစ်မျိုးကိုထင်ထင်ရှားရှားမြင်ရပါတယ်တစ်မျိုးကတော့ပထမတစ်ဆင့်ပြစ်ခတ်တိုက်ခိုက်မှုကိုရက်စဲပြီးရင်တတိုင်းပြည်လုံးကပါဝင်သင့်ပါဝင်ထိုက်တဲ့သူတွေပါဝင်ပြီးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုအရေးဆွေးနွေးကြမယ်ဆွေးနွေးလို့ရလာတဲ့အဖြစ်ရလက်အတိုင်းတိုင်းပြည်ကိုတိစောက်ကြမယ်ဆိုပြီးအယူအဆရှိတဲ့အုပ်စုပါအဲ့ဒီအထက်မှာ KNU ကရင်အမျိုးသားအစည်းအရုံးတောင်ပိုင်းရှမ်းပြည်တက်မတော် SSA နဲ့လက်နက်ကင်တိုင်းရင်းသားအုပ်စုတချို့ပါဝင်ကြပါတယ်။အဲ့ဒီအုပ်စုတွေဟာ NCA ကိုလက်မှတ်ထိုးပြည်ထောင်စုအစ်စ်ငင်းငယ်ရေးညီလာခံကိုတက်ရောက်နေကြတဲ့အဖွဲ့တွေဖြစ်ပါတယ်။နောက်တစ်မျိုးကတော့ UWSA ဝါတက်ဖွဲ့ရဲ့နိုင်ငံရေးလမ်းစဉ်မှာကိုယ့်လက်နက်ကိုကိုယ်ကင်ထားပြီးကိုလိုချင်တာတောင်းဆိုမယ်။အဲ့ဒီအတွက်အစိုးရတက်မတော်နဲ့တဖွဲ့ချင်းညှိချင်းညှိမယ်။ဒီလိုအခြေအနေအောက်မှာအစိုးရနဲ့တက်မတော်ဘက်ကသူတို့ကိုဘာမှလာဖိအားမပေးနဲ့လာမတိုက်ခိုက်နဲ့တိုက်ခိုက်ရင်ပြန်ပြီးတိုက်ခိုက်ဖို့အသင့်ပဲဆိုတော့စည်ရေးအင်အားတိစောက်ပြီးကိုလိုချင်တာတောင်းဆိုနေတဲ့နိုင်ငံရေးလမ်းကြောင်းမှာဒါကြောင့်လဲဝါတက်ဖွဲ့ဟာအပြစ်ရပြီးရင်ဘာတွေဆက်လုပ်ကြမလဲဆိုတာအသေးစိတ်ညှိနှိုင်းရေးဆွဲထားတဲ့ NCA စာချုပ်လူမျိုးကိုလက်မှတ်ထိုးဖို့မစင်စားသလိုပြည်ထောင်စုအရေးမှာအဖွဲ့ဝင်တယောက်အနေနဲ့ဝင်ပြီးဆွေးနွေးရမယ်အများသဘောတူရာကိုလိုက်နာရမယ်ငင်းငယ်ညီလာခံမျိုးကိုလည်းမတက်ချင်ပါဘူး
လက်တော်အချိန်ထိတော့ KAI ခေါင်းဆောင်တဲ့ UFC အဖွဲ့ဟာဝါတက်ဖွဲ့ရဲ့စီးရင်အားတိဆောက်ပြီးကိုလိုချင်တာကိုရအောင်တောင်းဆိုခြင်းနဲ့လမ်းစဉ်ဘက်ကိုပို့ပြီးလိုက်ချင်ပုံရပါတယ် KNU လိုတောင်ပိုင်း SSA တက်ဖွဲ့လို NCA ထိုးငင်းငယ်ညီလာခံမှာပါဝင်အများသဘောတူညီချက်နဲ့ပြည်တော်စုကိုတိဆောက်ကြမယ်ဆိုတဲ့လမ်းစဉ်မျိုးကိုသိအားကြပုံမပေါ်ပါဘူးဒီအတွက်ဒေါန်ဆန်းစုကြည်ရဲ့မြစ်တာရက်ခံချက်ကိုလက်ခံပြီးလာမယ့်၂၁ရာစုပင်လုံညီလာခံမတိုင်ခင်လက်မှတ်ထိုးလာဖို့ညီလာခံနဲ့ပါဝင်လာဖို့ဆိုတာလွယ်ကူမဲ့ကိစ္စမဟုတ်ပါဘူးဒီအတွက်ဒေါန်ဆန်းစုကြည်ကမေတ္တာရက်ခံဆွဲဆောင်ရုံနဲ့မကတိုင်းသားပြည်သူတွေကပါအပြစ်ခတ်အရင်ရက်စဲပြီးတိုင်းပြည်လုံးပါဝင်တဲ့နိုင်ငံရေးညီညာရေးဆွေးနွေးပွဲတွေကတဆင့်မှသာဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကြီးတည်ဆောက်နိုင်မယ်ဆိုတဲ့လမ်းစဉ်ဟာအကောင်းဆုံးနိုင်ငံရေးလမ်းကြောင်းဖြစ်ကြောင်းအပြစ်မရသေးတဲ့အဖွဲ့တွေကိုစီယုံတိုက်တွန်းတောင်းဆိုဖို့လိုနေပြီဖြစ်ကြောင်းပါ
သူစီသူအောင်မြင်ရဲ့ပြည်တွင်သတင်းတုံ့တက်ချက်ကိုတနင်္ဂနွေနေ့ညနဲ့တနင်္လာမနေ့ပိုင်းတွင်မှပုံမှန်နှาศင်နိုင်ကြပါရဲ့ရှင
်။တော်ရရှင်များရှင်မြန်မာနိုင်ငံမှာ NLD ပါတီဦးဆောင်တဲ့အစိုးရတက်လာပြီးတနှစ်နီးပါးကြာတဲ့အထိတရားဥပဒေစိုးမိုးရေးအခြေအနေတိုးတက်ကောင်းမွန်မလာဘူးဆိုတာကိုတရားရေးဆိုင်ရာပုဂ္ဂိုလ်တွေမြမအရေးလေ့လာသူတွေအပြင်ပြည်သူလူထုကိုယ်တိုင်ကပါထောက်ပြပြောဆိုနေပါတယ်။တရားဥပဒေစိုးမိုးရေးတိုးတက်ကောင်းမွန်လာဖို့လုပ်တဲ့နေရာမှာအစိုးရအနေနဲ့ဘလို့အခက်ခဲအကျက်တဲတွေနဲ့ရင်ဆိုင်နေရပါသလဲ။ဘယ်ပိုင်းတွေမှာအဓိကအားနည်းချက်တွေရှိနေပါသလဲ။စသည့်အားဖြင့်အခုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပေးပို့ထားပေးပါ။ကိုဆွေးနွေးကြတာတွေကိုစာသားနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5-4ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင
်။အင်္ဂါညတိုက်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရရှင်။အခုနောက်ဆုံးကြံနေသေးတဲ့ကဘာတလွှားထူးခြားစံပြသတင်းလွှာတွေကိုတော့ကိုငင်းချန်နဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ပေးထားပါရရှင်။
ပြည်ရဲ့ချစ်သူများအနေမှာဂျပန်နိုင်ငံကဂျူရန်ဘာလို့နာမည်ပေးထားတဲ့စားတောက်ဆိုင်တစ်ခုမှာထိုင်းနိုင်ငံကအထူးတင်သွင်းတဲ့အင်းဆက်ပိုးမွားအထူးဟင်းလျာတွေမိတ်ဆက်ပေးခဲ့ပါတယ်။ကိမုံနွေခရင်အချိုတွေစားရမယ့်အပြင်ကိုပဲတောက်စီယာကော့ခ်တေးအရက်တွေနဲ့ပိုးကောင်လေးတွေထည့်ပေးထားတာပါ။လာရောက်စားသုံးကြတဲ့သူ90လောက်ရှိခဲ့ပြီးတော့ပိုးကောင်လေးတွေကိုကြောက်တဲ့စိတ်ကိုကြော်လွှားနိုင်အောင်ကူညီပေးခဲ့တယ်လို့စားသုံးသူတွေကပြောပါတယ်။အဲ့ဒီနေ့ကရေပန်းစားတဲ့ကော့ခ်တေးကတော့cranberry နဲ့ water bag လို့ခေါ်တဲ့ပိုးကောင်လေးထည့်ထားတဲ့ cocktail ဖြစ်ပါတယ်။ဂျပန်ဒေသရိုးရာအစားအစာတချို့မှာပိုးကောင်လေးတွေကိုသုံးပေမဲ့
နိုင်ငံတော်ဝန်မှာပိုးကောင်တွေကိုစားလိစားထားမရှိပါဘူး။ကုလသမဂ္ဂအစားအစာနဲ့စိုက်ပျိုးရေးအဖွဲ့ကြီး FAO ကလည်းအင်းဆက်ပိုးမွားတွေကိုတဘာဝပတ်ဝန်းကျင်မထိခိုက်စေတဲ့ပရိုတင်းအသားထည်ရစေတဲ့အစားအစာအဖြစ်သတ်မှတ်ပေးထားပါတယ်ရှင်။
ဂျပန်နိုင်ငံဟာချောကလက်အရင်ကြိုက်တဲ့နိုင်ငံဖြစ်ပါတယ်။ချောကလက်ကိုအာလူကျော်နဲ့ဖြူးစားတာအပါအဝင်အခုအချိန်ခါမှာတော့ခေါက်ဆွဲတဲ့ကိုပါထည့်သွင်းစားသုံးနေပြီဖြစ်ပါတယ်။ဂျပန်နိုင်ငံကခေါက်ဆွဲဆိုင်တော်တော်များများမှာချောကလက်နဲ့ခေါက်ဆွဲရောစားတဲ့အမျိုးအစားအသစ်ကိုစတင်မိတ်ဆက်ပေးနေပြီဖြစ်ပါတယ်။ခေါက်ဆွဲကိုချောကလက်နဲ့လှုပ်ထားတာမဟုတ်ပေမဲ့လည်းချောကလက်အုံလေးတွေကိုအခြားအစားပလာတွေဖြစ်တဲ့အသားမှုဟင်းသီးဟင်းရွက်စတာတွေနဲ့တွဲစားကြတာပါ။အဲ့ဒီအတွက်ခေါက်ဆွဲအသားပြုတ်ရည်အရသာနဲ့အတူချောကလက်ရဲ့ချိုမြိန်မှုကိုပါရရှိစေတာပါတခြားခေါက်ဆွဲတွေထက်ဈေးအနည်းငယ်ကြီးပြီးတော့လူလွတ်အမျိုးသားအများစုကကြိုက်နှစ်သက်ကြပါတယ်ခင်ဗျာ
ပြည်သူရမီထုံပွဲတော်ရဲ့အစီအစဉ်တစ်ခုအဖြစ်ကွမ်ကျိုးမျိုးရဲ့ညဘက်ကောင်းကင်ယံမှာအဝေးချင်းဒရုန်းယာဉ်တစ်ချောင်းအလှပြပြန်လည်ခဲ့ကြပါတယ်အဲ့ဒီနောက်တရုတ်စလုံးဖြစ်တဲ့ဖျားသခင်ကာကွယ်ဆောက်ရှောက်ပါဆိုတဲ့စာလုံးကိုပုံဖော်ပြန်တန်းပြခဲ့ကြပါရယ်အခုလိုပြန်တန်းပြတဲ့အတွက်ဒရုန်းအများဆုံးပါဝင်တဲ့ဂင်းနစ်ကမ္ဘာမှတ်တမ်းစံချိန်ဝင်သွားပါရယ်ဒီဒရုန်းတွေအားလုံးကိုကွမ်ကျိုးကသိပ္ပံနည်းပညာစမ်းသပ်တဲ့ကုမ္ပဏီတစ်ခုကထုတ်လုပ်ကြပါအထူးဖန်တီးထားတဲ့ထိန်းချုပ်ရေးစနစ်ကိုသုံးပြီးလူတစ်ယောက်ကကွန်ပျူတာတစ်လုံးသုံးပြီးတော့ဒရုန်းတွေကိုသူ့လမ်းကြောင်းအတိုင်းသူပြန်တန်းနိုင်အောင်ထိန်းချုပ်ပြခဲ့တာပါရှင်
အီတလီနိုင်ငံကအသက်80အရွယ်လူစီယာနိုဗိုင်ယတီဟာကမ္ဘာပေါ်မှာတက္ကသိုလ်ဘွဲ့အများဆုံးယူထားတဲ့သူအဖြစ်ဂင်းနစ်ကမ္ဘာမှတ်တမ်းစံချိန်တင်လိုက်ပါတယ်။သူဟာအီတလီနိုင်ငံတဝန်းတက္ကသိုလ်တွေကဘွဲ့ဂျိုနဲ့မဟာဘွဲ့15ခုလောက်ရထားတာဖြစ်ပြီးတော့အခုချိန်မှာ16ခုမြောက်ဘွဲ့အတွက်ကြိုးစားနေတာဖြစ်ပါတယ်။သူ့အခန်းထဲကနိုင်ငံတွေပေါ်မှာသူရခဲ့တဲ့ဘွဲ့လက်မှတ်တွေတတိတန်းကြီးကိုလည်းချိတ်ဆွဲပြသထားပါတယ်။သူဟာထက်တန်းကျောင်းအုပ်ကြီးအဖြစ်လောက်ကင်ခဲ့သူဖြစ်ပြီးတော့2002ခုနှစ်ခရဲကဘွဲ၈ခုရထားသူအဖြစ်ဂင်းနစ်မှတ်တမ်းဝင်ခဲ့တာပါ2002ခုနှစ်ကသူဟာလူမှုရေးဥပဒေစာပေနိုင်ငံရေးသိပ္ပံနဲ့ဒသနိကဗေဒအထူးပြုတွေနဲ့ဘွဲယူထားတာဖြစ်ပြီးတော့အခုချိန်မှာတော့ပြစ်မှုရေးရာစီရေးမဟာဗျူဟာစတဲ့အထူးပြုတာတွေအပြင်အခုနောက်ဆုံးဘွဲကတော့နေပယ်တက္ကသိုလ်ကခရီးသွားလာရေးဆိုင်ရာဘာသာရပ်ကိုအွန်လိုင်းကနေသင်ယူနေတာဖြစ်ပါတယ
်။ကဘာတလွှားထူးခြားစံပြသတင်းပတ်စင်ကဏ္ဍကိုနားဆင်ကြရတာပါရှင်။အခုမနေ့ဖက်အစီအစဉ်အဆုံးမတက်ခင်မှာသတင်းအချင်းချုပ်ကိုဦးစက်မိုးဝေကကြီးညာပေးပါအောင်မရှင
်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကအသည့်ရွေးချယ်ခန့်အပ်မှုရှိတဲ့အမျိုးသားလူညုံရေးအကြံပေးအနေနဲ့သူ့လက်အောက်မှာတာဝန်ထမ်းဆောင်မဲ့ဝန်ထမ်းတွေကိုအပြည့်အဝရွေးချယ်ခံထားပိုင်ခွင့်ရှိမှဖြစ်တဲ့အကြောင်းအင်ဗီရောဝန်ထမ်းအရာရှိချုပ်ကတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်။ရည်တဲ့ဘူဂျိုကြီးဟောင်းရောဘတ်ဟာဝတ်ကအမျိုးသားလူညုံရေးအကြံပေးရာထူးအတွက်ညှင်းပယ်လိုက်တဲ့အထက်မှာအဲ့ဒီလိုလွတ်လပ်စွာရွေးချယ်လှုပ်ဆောင်ပိုင်ခွင့်မရှိတဲ့အတွက်ဖြစ်တယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပါတယ်။အဲ့ဒီလိုထွက်ပေါ်ခဲ့ပြီးတဲ့နောက်အင်ဗီရောဝန်ထမ်းအရာရှိချုပ်ကတနင်္ဂနွေနေ့မှာ Fox သတင်းဌာနနဲ့ပြုလုပ်တဲ့မေးမြန်းခန်းမှာအခုလိုပြောကြားလိုက်တာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်အနေနဲ့နိုင်ငံသားရေးမူဝါဒရေးရာတွေကိုကင်တွယ်ဖြည့်ဆွင်းနိုင်စမ်းရှိမရှိဆိုတဲ့ဆွမ်းဆောင်ရေးပေါ်မှာရေးပါတဲ့ Republican အထက်လွှတ်တော်အမတ်နှစ်ဦးကတနင်္ဂနွေနေ့မှာမေးခွန်းထုတ်လိုက်ကြပါတယ်အထူးသဖြင့်အင်ဗီရောအနေနဲ့အမျိုးသားလူညိုရေးအကြံပေးရာထူးအတွက်အစားထိုးခန့်အပ်ရေးအခက်အခဲရှိနေတာနဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ကဝင်ရောက်ဆက်ဖက်ခဲ့တဲ့ဆိုတဲ့ကိစ္စတွေအတွက်ရုရှားကိုထိတ်တဲရင်ဆိုင်ဖို့ဝင်လင်းနေတဲ့ကိစ္စတွေပေါ်အခုလိုမေးခွန်းထုတ်လိုက်ကြတာလည်းဖြစ်ပါတယ်သမ္မတဒေါ်နယ်ထရန့်အစိုးရကအမေရိကန်ဦးစားပေးမဟာဗျူဟာနဲ့နိုင်ငံတကာအရေးကိစ္စတွေချင်းကပ်ဆောင်ရွက်မှုပုံစံပြောင်းလဲလာတဲ့အပေါ်စိုးရိမ်မှုတွေထွက်ပေါ်လာချိန်မှာပဲအမေရိကန်နဲ့ဥရောပတိုက်ကြားမိတ်ဆွေဖြစ်ခိုင်မြဲစွာတည်ရှိကြောင်းထပ်လောင်းအတည်ပြုဖို့အတွက်ဒုတိယသမ္မတမိုက်ပင့်စ်ဟာဥရောပတိုက်ကိုပထမဆုံးနိုင်ငံခြားခီးစဉ်ဖြစ်ရောက်ရှိနေပါတယ်
။ဖွေအမေရိကန်တန်ရက်တနင်္လာနေ့မနေ့ဖက်နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဦးစက်မိုးဝေးကြီးညာပေးသွားတာပါ။ဒီမနေ့အစည်းအဝေးထုတ်လုပ်ရမှုကမန်အင်ဂျင်နီယာဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ Aiden Uruku ဖြစ်ပါတယ်။တနင်္လာနေ့ညနေပိုင်း6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစည်းအဝေးတွေကိုလိုင်းတိုမီတာ16 19 25တို့ကနေဖန်ယူနားဆင်နိုင်ပါတယ်။ဗီဒီယိုကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတူတင်ပါတယ်ရှင်။ကျမခွာမျိုးပါ
This program has come to you from the Voice of America, Washington.